မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါတယ်ခင်ဗျာ။ယနေ့ Samuel City မှာတော့ဆရာ Titus တို့ရောက်လာပြီးနှုတ်ကပတ်တော်ကိုဖြစ်ပါတယ်။မိမိရဲ့အသက်တောင်ကိုကောင်းချီးဖြစ်စေမယ်။ဘုရားသခင်ရဲ့နှုတ်ကပတ်တော်နဲ့နီးလန်းတွေကိုအတူတကွခံယူကြရအောင်ခင်ဗျာ
။ဆိုတော့ကျွန်တော်တို့နှစ်သက်ရဲ့ပထမဦးဆုံးသောတနုံအနေနဲ့မှာเนาะဒါမဟောမဖြစ်နှုတ်ကပတ်တော်ပေါ့เนาะမကြားလို့လည်းမဖြစ်ဘူးမခံယူလို့လည်းမဖြစ်တဲ့နှုတ်ကပတ်တော်အူဒီနဲ့ဆိုင်တဲ့နှုတ်ကပတ်တော်ကျွန်တော်တို့ခံယူဖို့ရတာဖြစ်ပါတယ်ဒါကြောင့်မလို့သင်နေနဲ့အရင်ကကြားခဲ့ရတဲ့နှုတ်ကပတ်တော်တွေရှိလိမ့်မယ်ဦးဒီနဲ့ဆိုင်တဲ့ယာယီမြောင်များစွာကြားခဲ့ဖို့လိမ့်မယ်ဒါမဲ့ဒီနေ့မှာလည်းပဲနှလုံးသားကိုဖွင့်၍ထပ်ပြီးတော့မှအတူတူခံယူဖို့ရတာဖြစ်ပါတယ်ဒါကြောင့်ဒီနေ့နှုတ်ကပတ်တော်ရဲ့ခေါင်းစဉ်ကဦးဒီနေရာမှာNo, the principle of first fruit. No, principle of first. Una sign do niyama, udina sign do niyama. No, di nukwa dogo, chenodo duwa, kenyi bui na pibare. Yen uso ni ne, chenodo achibu jambai liu payam. Tramia ojan kanji sato ange ti. Moshi go koyu, idi la miota roduen. Chenodo lai pipa biba, a u pwa do du, lupi se, tre sam pi se, ta u apang dogo, nga abu.တန်ရှင်းစီလောငါဥ္စာဖြစ်ကြသည်ဟုမိန့်တော်မူ၏ပြန်ဖတ်ချင်ပါတယ်မောရှိကိုခေါ်၍ဤဒီလာမျိုးသားတို့တွင်အူဖွာတော်သူလူဖြစ်စေဒိဋ္ဌံဖြစ်စေတာဥအပေါင်းတို့ကိုငါအဖို့တန်ရှင်းစီလောငါဥ္စာဖြစ်ကြသည်ဟုမိန့်တော်မူ၏အူဖွာတော်လူဖြစ်ဖြစ်ဒိဋ္ဌံဖြစ်ဖြစ်နောက်ဆက်ပြီးဖတ်မယ်ဆိုရင်နှုတ်ကပတ်တော်ကြီးဆက်ပြီးတော့မှကျွန်တော်ဖတ်ရအောင်မှာဖြစ်တယ်ပင်ပိုင်ဆိုင်ထားတဲ့အရာတွေထဲမှာလည်းပဲဘုရားသခင်ကအူးနဲ့ပတ်သက်လာပြီဆိုရင် first fruit first အရင်အူးဆုံးအူးအူးဖျားဖျားရတော့ကောင်းချီးမင်္ဂလာသည်ကျွန်တော်တို့ဆိုင်တာမဟုတ်ဘဲနဲ့ဘုရားသခင်ရဲ့ဥစ္စာဖြစ်တယ်ဘုရားခင်ပိုင်တော်အရာဖြစ်တယ်ဆိုတာကိုနားလည်ပြီးဘုရားလက်ထဲကိုပြန်ပြီးဂုံပြုအန်တန်ထားအနန်တက်ဖို့ရန်အတွက်နှုတ်ကပတ်တော်ကကျွန်တော်တို့ကိုသွန်သင်ထားပါတယ်။အဲ့ဒါကဘုရားရဲ့ဏ္ဍာမဖြစ်ပါတယ်။ဘုရားမှာကျွန်တော်တို့ကိုကောင်းချီးပေးဖို့ရန်အတွက်ပြင်ဆင်ထားတဲ့အရာတွေအများကြီးရှိတယ်။သင်ရဲ့ကောင်းချီးမင်္ဂလာတကားတွေပွင့်စေဖို့ရန်အတွက်ဘုရားကပြင်ဆင်ထားတဲ့ပော့တွေရှိတယ်။တကားတွေဖွင့်လို့ရတဲ့ပော့တွေရှိတယ်။ဝိညာဉ်နေပေတွေကကောင်းချီးမင်္ဂလာကိုမြင်ရတဲ့ physical realm တွေမှာ physical world တွေမှာမြင်ရတဲ့မျက်မြင်ရတဲ့လောကကြီးထဲမှာပေါ်ပေါက်လာဖို့ရန်အတွက်ဘုရားသခင်ကျွန်တော်တို့ရဲ့လက်ထဲမှာပော့တွေကိုအနှင်းထားတယ်။ကျမ်းမာခြင်းကမမြင်ရတဲ့နေပေတွေကနေမြင်ရတဲ့နေပေတွေရောက်လာဖို့ကျွေးဝါခြင်းကမမြင်ရတဲ့ဘုရားသခင်ရဲ့နေပေတွေကနေမြင်ရတဲ့ကျွန်တော်တို့လောကထဲမှာပေါ်ပေါက်လာဖို့ဉာဏ်ပညာတော့ကျွန်တော်လောကပေးတဲ့ဉာဏ်ပညာမျိုးပဲနဲ့ဘုရားသခင်စီကလာတဲ့ဉာဏ်ပညာတွေတက်ရောက်လာဖို့လောကဉာဏ်ပညာမဟုတ်ဘုရားရဲ့ဉာဏ်ပညာကျွန်တော်စီကိုရောက်လာဖို့ဘုရားပေးထားတဲ့တော့တွေရှိတယ်။အဲ့ဒီထဲမှာ first fruit အူဒီဒါကဘုရားခင်ပြင်ဆင်ထားတဲ့ကောင်းကြီးမင်္ဂလာရနိုင်တဲ့နေရာမှာတနည်းအားဖြင့်ပော့ဖြစ်တယ်။အဲ့ဒီအူဒီဆိုတဲ့တော့ကိုသင်ဖွင့်တဲ့ရင်သင်တို့အူဒီနဲ့ဆိုင်တဲ့ကောင်းကြီးမင်္ဂလာရောက်ကိုရောက်လာတယ်။ဘာကြောင့်လဲ?ဘုရားကဂတိထားတယ်။အဲ့တော့ဘုရားသခင်မှာကောင်းကြီးမင်္ဂလာပေးတဲ့နေရာမှာရှိဥမာအားဖြင့်ပြီးမိဘကိုယိုသေးစွာပြုတော့ပြီတော်မှာကောင်းစားခြင်းနဲ့အသက်ရှိခြင်းကောင်းကြည့်မလို့ခံစားရမယ်။အဲ့တော့ဒီနေရာမှာ ਨੇ ကိုက်ညီတယ်ဆိုရင်အဲ့ဒီလူကဘသူပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဒီဖျားသခင်ချမှတ်ထားတဲ့ principle law ကိုပွားပြီးကိုက်ညီတယ်ဆိုရင်အဲ့ရဲ့ကောင်းကြည့်မလို့တော့ရသွားတယ်။အဲ့တော့ကျွန်တော်ကြည့်ကြည့်တယ်ဖျားကိုမသိတော့လည်းပဲကိုယ့်ရဲ့မိဘကိုယိုသေးတော့သူရဲ့အသက်တာထဲမှာကောင်းစားခြင်းတိုးပွားခြင်းကောင်းချီးမင်္ဂလာကိုကျွန်တော်တွေ့မြင်ရတယ်။ဥပမာအပြင်နီးဆက်ဆုံးပြောတရုတ်လူမျိုးတွေမိဘအရန်ယူသေးတယ်။လေးစားတန်ဖိုးထားတယ်။အဲ့တော့ဘာဖြစ်လဲ?သူတို့စီးပွားရေးလုပ်ငန်းထဲမှာအများကြီးတိုးပွားခြင်းတွေတွေ့ရတယ်။ဖျားကိုမသိတဲ့ခရိယမဟုတ်သောသူတွေထဲမှာကျွန်တော်အဲ့ဒီကောင်းချီးမင်္ဂလာအများကြီးတွေ့ရတယ်။သူတို့ဖျားကိုမသိပါဘူး။ဒါဆိုရင်အသက်ရှည်ခြင်းကျွေးဝါခြင်းကျမ်းမာခြင်းကောင်းကြီးမင်္ဂလာသူ့အသက်တာထဲမှာဘာကြောင့်ရောက်တယ်လဲဆိုတဲ့အရာကိုလှိုက်ပြီးအရင်စစ်ကြည့်လိုက်တဲ့ခါကျတော့ သူကမိဘကိုအရန်ယူသေးတယ်ကြည်နော်ဖခင်ရဲ့လူမဟုတ်ဘူးယုံကြည်သူမဟုတ်ဘူးခရစ်တော်ကိုမသိဘူးဖခင်သခင်ကိုမသိတော့သူဖြစ်လင့်ကစားဖခင်ခင်ချမှတ်ထားတဲ့ principle နိယာမကိုသွားပြီးသူကလိုက်ရှောင်မိတယ်လို့ဖြစ်သွားတဲ့အခါမှာအဲ့ဒီနိယာမနဲ့သက်ဆိုင်တဲ့ကောင်းကြည့်မင်လာသူကခံစားရတယ်ဒါကြောင့်ဖခင်သခင်မှာနိယာမတွေပြင်ဆင်ထားတယ်ဥမာဆိုကြပါစို့သင်ကစေတတိုက်အမြင့်ကိုတတ်သွားမယ်စေတတိုက်အမြင့်ပေါ်ကနေပြောမှကဘာမြေကြီးကဘာမှဆွဲအားမရှိဘူးဆိုတဲ့ယုံကြည်ခံယူချက်ဘယ်လောက်ပဲထားတာအဲ့ဒီယုံကြည်ခံယူချက်နဲ့သင်ကလေထဲကိုခုံလိုက်မယ်ဆိုရင် there is a principle နိယာမလောတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ကဘာမြေကြီးရဲ့ဆွဲအားကဘာမြေကြီးရဲ့ဆွဲအားပြောင်းလဲမသွားဘူးတသက်မထက်ရှိနေတယ်သင်မှသင်ဘာတွေစာအုပ်တွေအများကြီးဖတ်ပြီးတော့မှလေထဲမှာပြန်နိုင်တယ်လေထဲမှာလူကဘောလောပေါ်နိုင်တယ်သင်မှသင်စဉ်းစားပြီးတော့မှခုံချကြည့်လိုက်principle ကိုကြော်လို့ရလားမရဘူးတိုက်ပွားနေပြီးတော့မှဟိုးအောက်ထဲကိုရောက်သွားတဲ့ခါမှာတင်းရဲ့မျက်နှာလေးကလှလှပပနဲ့နော်တေပွဲဝင်ရမှာဖြစ်တယ်တင်းကဖျားကိုရထားလို့တင်းကယုံကြည်သူဖြစ်နေလို့ဘုရားသခင်ကသူခုံချတဲ့အရာပေါ်မှာမြေကြီးပေါ်မှာဖော့ခင်းထားပေးမှမရှိဘူးတင်းနိယာမကိုလွန်ရင်နိယာမရဲ့စိုးကျိုးခံစားနိယာမကိုလိုက်ရှောင်ရင်နိယာမရဲ့ကြွယ်ကာခြင်းကိုသင်ခံစားရလိမ့်မယ်အဲ့တော့ဘုရားသခင်ကလည်းပဲအဲ့ဒီကောင်းချီးမင်္ဂလာနေရာမတွေအများကြီးထဲမှာကျွန်တော်တို့ကိုဆယ်ဖို့တဖို့နဲ့ပေးခြင်းနဲ့သက်ဆိုင်တဲ့နေရာမအူသည် first fruit ကိုပေးခြင်းနဲ့သက်ဆိုင်တဲ့နေရာမကိုဘုရားကပြင်ဆင်ထားပေးတယ်အဲ့ဒါကဘုရားသခင်ကလောဘကြီးလို့မဟုတ်ဘူးဘုရားသခင်ကလိုအပ်နေလို့မင်းတို့စီကအူသည်လေးရမှာငါကောင်းကင်နိုင်ငံတိုးချဲ့ရက်ွက်အသက်ဆောက်တဲ့အခါမှာနည်းနည်းငါတို့ budget ကဝင်လာမှာအဲ့တော့ယုံကြည်သူတွေစီကလာတဲ့ဦးသီးလေးတွေကိုငါစုထားပြီးတော့မှကောင်းကင်နိုင်ငံတော်ရဲ့နော်ရက်ွက်သစ်တိုးချဲ့ရေးမှာငါအခုစောက်လုပ်မယ်ဆိုပြီးတင့်စီကလိုအပ်လို့တောင်းနေတာမဟုတ်ဘူး။ဖခင်သခင်ကကြွယ်ဝချမ်းသာတော်ဖခင်ဖြစ်တယ်။ဒါပေမဲ့ဘာကြောင့် तू ကဦးသီးဆယ်ဖို့တဖို့ကိုပူဇော်ခိုင်းရတယ်ပေးခိုင်းရတယ်လဲဆိုတော့အဲ့ဒါက तू အတွက်မဟုတ်ဘူး။တင့်အတွက်ဖြစ်တယ်။တင့်ဒီလောကမှာအသက်ရှင်နေထိုင်သွားလာတဲ့ခါမှာတင့်မှာစားဝတ်နေရေးအတွက်လိုအပ်ချက်တွေမျောင်များစွာရှိတယ်။တင်ရဲ့ပညာရေးအတွက်လိုအပ်ချက်တွေရှိတယ်။ကျမ်းမာရေးအတွက်လိုအပ်ချက်တွေရှိတယ်။အဲ့ဒီအရာခပ်သိမ်းအလုံးစုံကာဗာဖြစ်စေဖို့လုံလောင်ချင်းခံစားစေဖို့တိုးပွားချင်းခံစားစေဖို့ပူရှန်ချင်းခံစားစေဖို့မျက်နှာသာရချင်းခံစားစေဖို့ပြုတည်သမျှ၌အောင်မြင်ချင်းခံစားရစေဖို့ဘုရားသခင်ကသင်ကောင်းကြီးခံစားရစေခြင်းလွန်းလို့အဦးသည်နဲ့စေဖို့တဖို့ကိုပေးခိုင်းတာဖြစ်တယ်။ဘုရားအတွက်မဟုတ်တင်တွေ့ဖြစ်တယ်။တင်ပေးရင်ကောင်းကြီးခံစား။တင်မပေးရင်အဲ့ဒီယာနဲ့ဆက်ဆိုင်တဲ့နေရာမှာနဲ့ဆက်ဆိုင်တဲ့ကောင်းကြီးမလို့တင်လက်လို့ဆုံးရှုံးမယ်ဒါပဲ။အဲ့တော့ခဏနေကြရင်ကျွန်တော်လက်တွေ့လေးလှုပ်ပြပေးလှုပ်ပြခြင်းနဲ့လက်တွေ့လေးပြခြင်းနဲ့အဲ့ဒါဆိုတင်ကောင်းအောင်နားလဲသဘောပေါက်သွားလိမ့်မယ်။အဲ့တော့ဟုတ်ပြီ။ဖခင်သခင်ကဒီနေရာမှာတွေအပြင်တင်ရတဲ့မှာကျွေးဝါသောကောင်းကြီးမလို့ခံစားစီခြင်းတဲ့အတွက်ကြောင့်အဲ့ဒီယာဒီထဲမှာဆေဘုတ်ဘောဦးသည်ဒီနေ့အဲ့ဒါလေးကိုတွဲပြီးကျွန်တော်ပြောပြသွားခြင်းမှာအထူးသဖြင့်တော့ဦးသည်ပေါ့။အဲ့တော့ဦးသည်ဆိုရင်တင်ရမြေအသီးနဲ့မြေသီးနဲ့လို့ပြောရင်ငွေချေအခုတင်လှုပ်ဆောင်နေတဲ့အလုပ်တွေထဲကရလာတဲ့ငွေချေပါမယ်တင်ရဲ့သားဦးပါမယ်တင်ဒီထဲမှာကျန်းစာထဲမှာဆိုရင်ဒိဆန်တင်မွေးထားတဲ့ဒိဆန်အဲ့တော့ခွေးလေးမွေးလိုက်တယ်ခွေးနှစ်ကောင်မွေးလိုက်တယ်သူတို့နှစ်ကောင်ယူပြီးတော့မှခွေးလေးတွေစေကောင်ပေါက်လာအဲ့ထက်ကတကောင်ကိုအသင်းတော်ကိုဖះเจ้าလာလှူမယ်ဆိုတာတော့မဟုတ်ဘူးပေါ့ဆရာစေကောင်ပေါက်တဲ့တကောင်ကိုအသင်းတော်လှူရမယ်လေအခုသီးပြောရဲဆိုအဲခွေးတော့လာမလို့ねကျွန်တော်တို့ခြံရှိမှာကိုခွေးတွေကပေါက်တာမနည်းဘူးနော်အဲ့ခွေးတွေတော့မနေတန်ရှင်းရှင်းနေရတာနော်လူများကိုပေးနေရတာအဆင်မပြေဘူးအဲ့တော့အတင်းတော်တို့ကခွေးတွေပါယူမလာနဲ့ကိစ္စမရှိဘူးရတယ်ဆိုတော့အတင်းမှာဒီထဲမှာမွေးမြူရေးလုပ်တဲ့သူတွေရှိမလားမသိဘူးနော်ဟိုမှာနော်တခြားဒီတိရစ္ဆာန်ကိုပြန်ရောင်းပြီးတော့နော်ရတဲ့ငွေချေဝက်မွေးတယ်နွားမွေးတယ်ကြက်မွေးတယ်စသဖြင့်အဲ့ထက်ကရတဲ့ငွေချေတွေထဲမှာဦးသီးတွေရှိလာလိမ့်မယ်နောက်တင်းရဲ့အချိန်တင်းရဲ့ဥစ္စာတွေပါတယ်တင်းရဲ့ဥစ္စာပစ္စည်းတွေထဲတင်ရဲ့အချိန်လေဒါတွေသေးကနေဖျားသခင်ဥပြပြအခုဆိုရင်ကုန်ခဲ့တဲ့၄ရက်နေရုံပိတ်ရမှာကျွန်တော်တို့ဒီအသင်းတော်ကအူသီးကိုပူဇော်တယ်ဘာအူသီးလဲအချိန်နဲ့ပတ်သက်တဲ့အူသီးအဲ့ဒီတရက်မှာအေးစစ်စစ်နားလို့ရတယ်ရုံပိတ်ရပျော်ဝဲရှင်ဝဲသွားလို့ရတယ် retreat သွားလို့ရတယ်ဟိုတယ်မှာသွားနားလို့ရတယ်အလဲနော်စိုင်ကောင်းကောင်းမှာမိသားစုသွားပြီးတော့မှသွားစားလို့ရတယ်ဒါပေမဲ့အဲ့ဒီနေ့ကိုချိုးချမ်းပြီးတော့မှလုံးဝအစာမစားဘဲနဲ့နှစ်တစ်နှစ်လုံးယူအတွက်ပရမအူဆုံးသောရတဲ့အားလက်ရက်ကိုဖျားတွက်ပေးမယ်ဆိုပြီးဖျားမျက်မှောက်တော်ကိုတိုးဝင်လာခြင်းအတွက်ဘုရားသခင်တင်ကိုအဲ့ဦးသီးနဲ့ဆန်တဲ့ကောင်းကြီးမလားသွန်လောင်းပေးမှာဖြစ်တယ်ဟာလေလုယအချိန်နေပါတယ်ကျွန်တော်ရဲ့အချိန်နေပါတယ်က ဲဟုတ်ပြီအဲ့ဒါဆိုရင်ဦးသီးရဲ့ကောင်းခြင်းမင်္ဂလာတွေကဘာတွေလဲဦးသီးကိုဘသူ့ကိုအပ်ရမလဲဒါလေးနဲ့ပတ်သက်ပြီးကျွန်တော်ကျမ်းစာဖတ်ချင်တယ်တုတ်တန်ကျမ်းခန်းကြီး3တုတ်တန်ကျမ်းခန်းကြီး3အငယ်9နဲ့30ကိုအတူကဖတ်ရအောင်သင်သည်ကိုဥ္စာနဲ့အူသီးသောအသီးနှံရှိသမျှကိုသာရဘုရားအားပူဇော်လော့ဒီနေရာလေးမှာပူဇော်ရင်ကောင်းမယ်နည်းနည်းပပလေးတော့ပူဇော်ကြပေါ့အစဉ်ပြေရင်ပေါ့အကြံပေးတာမဟုတ်ဘူးလော့အမိတ်ပေးနေတာဖြစ်တယ်တို့ပြုလျင်ဘာကြောင့်အမိတ်ပေးရတယ်ဆိုရင်ဘုရားကအရန်ချစ်ဖို့ကောင်းတယ်တင်ကောင်းကြည့်မရမှာဆိုလို့နောက်ဆုံးအမိတ်ပါပေးပြီးတော့ကောင်းကြည့်အတင်းပေးခြင်းနဲ့ဘုရားဖြစ်တယ်တို့ပြုလျင်တင်ဤစပယ်ကြည်တို့သည်ချွေဝ၍စပြစ်သည်နေရာတစားတို့ကိုအသစ်သောစပြစ်ရေရှာလိုက်ပြီဟာလေလုယာစပယ်ကြည်တို့ကချွေဝရလိမ့်မယ်စပယ်ကြည်တို့ပြောရင်ကိုစားဖို့တောက်ဖို့เนาะစပယ်ကြည်ဆိုစပားဆိုစားရတာလीကိုရဲ့စားဝတ်နေရေးပေါ့ကိုစားဖို့အတွက်ကိုစုဆောင်းထားတဲ့အရာအနာကက်အတွက်စုဆောင်းထားတာကိုမိသားစုစားဖို့အတွက်စုထားတဲ့စုဆောင်းခြင်းတွေပင်ရဲ့အိမ်မှာရှိနေတဲ့ဆံအိုးဆံဘုံတစ်ခေါက်ကဆရာဆိုင်မောင်လိုင်းကဒီနေရာမှာဆူတောင်းတဲ့ခါကျတော့အိမ်တိန်ကိုသူ့ကိုခေါ်သွားပြီးတော့မှဆူတောင်းခိုင်းတဲ့ခါကျတော့သူကဆူတောင်းနေအားရပါကိုရောဖီးယားဒီအိမ်မှာရှိနေစီအိုစာအိုဆန်အိုစနွင်းအိုအိုးတွေနဲ့ဆူတောင်းတယ်ကျွန်တော်ပြီးတဲ့ခါကျသူ့ပြောရတယ်အခုခင်မှာအိုးတွေမသုံးတော့ဘူးလို့ကတော့ဘူးတွေပဲသုံးတာလို့အဲ့တော့နောက်ကဆူတောင်းစနွင်းဘူးနော်စာဘူးဆန်ဘူးအဲ့တော့တက်နောက်တော့ဗောနော်ကျွန်တော်တို့ရဲ့မိဘကြောင့်နဲ့သက်ဆိုင်တဲ့စားတောက်တဲ့အရာတွေဆန်နဲ့ဆိုင်ဆန်မစာရွေးစီမစာရွေးပေါ့နောက်ပြီးအနာကက်အတွက်သင်တုံမိထားတဲ့အရာတွေပေါ်မှာခုခေတ်မှာတော့စပယ်ကြီးတွေဘယ်သူမှမဆောက်တော့ပါဘူးရွာမှာတော့ရှိမှာပေါ့ဒါပေမဲ့ကျွန်တော်ရန်ကုန်မှာတော့ဘယ်သူမှကိုယ့်အိမ်မှာစပယ်ကြီးတွေဆောက်ထားတာတော့မရှိပါဘူးဒါပေမဲ့အဲ့ဒါကဘာကိုဆိုလိုတဲ့ဆိုသင်ရဲ့စုဆောင်းထားတဲ့ငွေကြေးအနာကက်အတွက်ပြင်ဆင်နေတဲ့ငွေကြေးဘန်အကောင့်တွေပါလိမ့်မယ်ယင်းနှမြုံနှံထားတဲ့အရာတွေပါလိမ့်မယ်နော်ပြီးရင်သင်ရဲ့အိမ်မှာလက်ထဲမှာထားတဲ့အရာတွေပါလိမ့်မယ်သင်ပိုင်ဆိုင်ထားတဲ့ဥစ္စာပစ္စည်းတွေပါလိမ့်မယ်အဲ့ဒီစပယ်ကြီးကိုဘုရားသခင်ကဘာလို့ပေးมาတယ်လဲကျွေးဝါခြင်းပေးမှာဟာလေလုယာကျွေးဝါခြင်းကိုပေးရပြန်စပစ်သီးနေရဒဇာပလာလို့ပြောတဲ့အခါမှာစပစ်သီးနေရကြောင့်တင့်ရဲ့လုပ်ငန်းခွင်ကိုပြောတာဖြစ်တယ်။တင်ကဘာလုပ်ငန်းကိုလှုပ်ဆောင်တယ်လဲ။အလုပ်လုပ်တဲ့နေပေတဲမှာတင်ကရုံးဝင်တန်းလား။ဒါမှမဟုတ်တင်ကစီးပွားရေးလုပ်ငန်းရှင်လား။ဒါမှမဟုတ်တင်က online shopping လား။တင်လှုပ်ဆောင်နေတဲ့စပစ်သီးနေရလုပ်ငန်းခွင်ထဲမှာဘုရားသခင်ကစပစ်ရဲ့အဟောင်းပေးမှာမဟုတ်ဘူး။အသစ်တော်စပစ်ရဲ့ရှံရတော့ခွင့်ကိုပေးမှာဟာလေလုယာအသစ်တော်စပြည့်ရေကိုဒပလင်းနပလင်းရမယ်လို့ဒီနေရာမှာဖော်ပြထားဘူးသင်ဘယ်လောက်ခံထားသလဲပလင်းပေါင်းဘယ်လောက်ခံထားလဲစီပေါင်းဘယ်လောက်ခံထားသလဲသင်ဘယ်လောက်ခြေလှမ်းလှမ်းမှာလဲအဲ့ထဲမှာစပြည့်ရေအသစ်ဟာလေလုယာရှံရတော့ခွင့်ကိုပေးမယ်အဲ့စကားလုံးနဲ့ရန်လှပါတယ်ရှံရမယ်ပြောပါအောင်ရှံရမယ်ငါရဲ့စီပွားရေးလုပ်ငန်းကဘယ်ဝန်ခံပါအောင်ငါရဲ့စီပွားရေးလုပ်ငန်းကလုံလောက်ယုံမကရှံထွက်နေမယ်ဟာလေလုယာအာမင်ဆရာတဲ့စပြောကန်လိုက်မပြောနဲ့နှုတ်ကပတ်တော်ကပြည့်တင်ကိုပြောနေတာဖြစ်တယ်အဲ့ဒါနှုတ်ကပတ်တော်ရဲ့ကောင်းချီးမလားဖြစ်တယ်ရှံရတော့အခွင့်ကိုဘုရားခင်ပြင်ဆင်ပေးလိမ့်မယ်ဘယ်ချိန်မှလဲဒီနေရာမှာအစာဆေရဲ့ရှောင်ရင်တင့်ကိုစပြည့်အတေတော်စပြည့်ရှံရတော့အခွင့်စပြည့်ကြီးကျွယ်ဝတော့ခွင့်ပေးမယ်လို့မရေးထားဘူးတင်ကျန်းစာကြောင့်တက်ရင်လို့မရေးထားဘူးတင်ဘုရားကြောင့်ပုံမှန်တက်ရင်လို့မရေးထားဘူးသင်ကြီးစွာလူဝင်ထည့်ရင်လို့မရေးထားဘူး။ဘင်းအချိန်မှသင်အိုက်ကောင်းကြီးမင်းအကောင်းကြီးမင်္ဂလာတကားဖွင့်ပြီးသင်ရလိုက်မလဲဆိုရင်အူသည်ဒီစပကြီးကကျွေဝရတော့ခွင်းနဲ့စပည့်ရဲ့အသစ်ရှံရတော့ကောင်းကြီးမင်္ဂလာလိုချင်တယ်ဆိုရင်သင်တခြားတော့တွေနဲ့လာဖွင့်လို့မရဘူး။အဲ့ဒါနဲ့ဆိုင်နဲ့တော့ဖြစ်တဲ့အူသည်တော့လေးနဲ့လာဖွင့်မှရမှာသင်ခရိယတတံဘလောက်ကြာနေပြီလဲကျွန်တော်မသိဘူးဒါပေမဲ့တစ်ချိန်တစ်ခါဘူးမြအူသီးကိုနားလေသဘောပေါက်ခြင်းမရှိဘဲနဲ့မပြီးခဲ့ရဘူးဆိုရင်သင်ဘွားတတံမှာကြီးမားတဲ့ကောင်းကြီးမလားဆုံးရှုံးနေသေးတယ်လို့ကျွန်တော်ဒီနေရာမှာပြောပြခြင်းပါတယ်ဒါပေမဲ့ဒီနေ့တော့နှုတ်ကပတော်ပြင်ကျွန်တော်သိပြီဆိုရင်ကျွန်တော်တို့ဘယ်ချိန်မှာပဲဖြစ်ဖြစ်အူသီးကိုပြီးနိုင်ဖို့ရန်အတွက်နှလုံးသားများကိုပြင်ဆင်ရအောင်အဲ့တော့သင်စပြီးတွက်ပြီးအဲ့ချိန်မှာကောင်းတယ်မှာငါရတာကနော်အာငါသိန်းဆိုရင်ငါဆယ်ဘူးတဘူးပြီးရင်နော်အာအေးစရိတ်စားစရိတ်မီတာခကြောင်းတွက်ငါသားသမီးတွက်ကြောင်းလာခသင်စတွက်ပြီအဲ့ဒါအားလုံးဖျားလက်ထဲမှာထည့်ပြီးမယ်ဆိုငါတီတလာလုံးပါသွားစားမလဲ လူကသာထိုင်ပြီးတော့မှဆရာတက်တက်ကိုကြည့်နေအောင်နောက်ထပ်မှာတော်တော်လေးအလုံးလုံးနေပြီတော်တော်လေးအလုံးလုံးနေပြီသွားပြီငါပြီးတော့ပြီးကျွန်တော်ပြီးလိုက်ငါတော့ဖတ်သွားစားမလဲဘုရားရဲ့စကားတော်ကိုစိတ်ချပါအာမင်ဘုရားကသူ့စကားကိုသူတာဝန်ယူပေးတော်ဘုရားဖြစ်တယ်ဟာလေလုယာသင်ကိုလူကပြန်ပေးမှာမဟုတ်ဘုရားကပြန်ပေးမှာဘုရားပေးပြီဆိုဘယ်တော့မှနည်းနည်းလေးအဆင်ပြေအောင်လောက်သင်အိတ်ကက်လေးဖောင်းယုံလို့ဘုရားမပေးဘူးကျွေဝပြီးပူရှင်ရတော့ခွင့်ဘုရားကပေးတာဖြစ်တယ်ဘုရားကသက်စာရှိတော်ဘုရားဖြစ်တယ်ဟာလေလုယာကဲဟုတ်ပြီအဲ့တော့အဲ့ဒီစေဘူရဘူစေဘူရဘူလည်းထုံနေတကောင်မဲ့စေဘူရဘူဆိုတာကိုရတဲ့လဆာတွေကကိုရတဲ့ငွေကြီးတွေကကိုရတဲ့ကောင်းကြီးမင်္ဂလာတွေကအူဖြားဖြားတခြားအရာတွေကိုမသုံးခင်မှာဘုရားကိုအူဖြားဖြားတဖို့ရင်ပေးလိုက်တာဆိုတော့စေဘူရဘူရဲ့နေရာမှာကသဘောတရားကအူဦးသီးနဲ့လဲသွားပြီးတူတယ်ဒါမဲ့အူဦးသီးကြတော့တနစ်တာပတ်လုံးနဲ့ဆိုင်တဲ့အရာကိုပို့ပြီးတော့မှအတိပဲတက်ရောက်တယ်စေဘူဘူကြတော့ခဏခဏဝင်နေတဲ့အထက်ကနော်ဒီနေ့မှာနှစ်ချိန်ဝင်ဝင်မယ်ဒါပေမဲ့နောက်နေ့မှာသုံးချိန်ဝင်ဝင်မယ်နောက်လေးငါးရက်မှာတစ်ချိန်မှမဝင်ဘဲနဲ့လကုန်တဲ့ခါကျမှတစ်ချိန်ဝင်ဝင်မယ်ဘေးချိန်မှာပဲဝင်ဝင်အမြဲတမ်းစေဘူဘူပြေးနေတယ်အူဦးဖျက်ဖျက်ဖျားကိုပြန်ပြေးတယ်ဒါကစေဘူဘူအူဦးတိချအဲ့လိုမဟုတ်တလာလုံးနဲ့ဆိုင်သွားတယ်တနှစ်လုံးနဲ့ဆိုင်သွားတယ်အဲ့ဒါတွေရဲ့ကောင်းချီးမင်္ဂလာတွေကနေပြန်ပြီးတော့ဖျားကိုကောင်းချီးမင်္ဂလာအလုံးစုံကိုဖျားကိုပေးရလိုက်တယ်ဥမာဆိုကြပါစို့ဒီနေ့ကျွန်တော်ကိုလာပြီးဆူတောင်းခံတယ်ကျွန်တော်ကဒီနေ့မှာ love kid itစာအိတ်ရရပေါ့နော်အဲ့စာအိတ်အားလုံးကိုကျွန်တော်တို့မသုံးမယ်အဲ့ဒါအားလုံးကိုအိတ်လိုက်တွေအကုန်လုံးကိုဘုရားအကြောင်းထဲမှာပိမ့်မန်တော်ထဲမှာဘုရားသခင်တို့ပြန်ပြီးတော့မှအူသီးကိုပြန်ပေးလူတယ်ဒါကြောင့်ဒီနေ့ရဲ့အူဖြဖြရတော့ left kid ဖြစ်တယ်ဘုရားနဲ့ဆိုင်တယ်အာမင်ဒီလိုနှလုံးသားနဲ့ပြီးတဲ့အရာဖြစ်တယ်ဆိုတော့အူသီးပဲဖြစ်ဖြစ်ဆယ်ဘုရားပဲဖြစ်ဖြစ်အထူးသဖြင့်ကျမ်းတမန်ကျမ်းစာမှာအူသီးနဲ့ပတ်သက်လို့ပေးရမယ့်သူရှိတယ်အဲ့ဒါပါလဲဆိုရေစကြည်လအခန်းကြီး44အငယ်30အဓိကဖတ်ရအောင်အူသီးသောအသီးအမျိုးမျိုးနှင့်ချီးမြောက်ရာပူဇော်တက်ကအလုံးစုံတို့ကိုယေဘရဟိတ်သည်သိမ်းယူရမည်ငါသည်သင်အိမ်၌ကောင်းချီးမင်္ဂလာကိုတက်ရောက်စေခြင်းကအူးနယ်သောမုံစိမ့်ကိုသူ၌လှူရမည်ဒီမှာပူဇော်တက်ကအလုံးစုံအူသီးသောအသီးမျိုးမျိုးပြီးရင်အူးနယ်သောမုံစိမ့်စားဖို့အတွက်ပြင်ဆင်ထားတဲ့အထဲကအူဦးဖျားဖျားနေတော့မဟုတ်စေတနည်းအားဖြင့်ဒီရတဲ့ကစားရမယ်စားပွင့်ရတဲ့ပြင်ဆင်ထားတဲ့အရာတွေကအူဦးဖျားဖျားကိုအူဦးသီးကိုယေဘရဟိယလက်ထဲမှာထည့်ရမယ်တဲ့အူဦးသီးတော့အသီးအမျိုးမျိုးကိုယေဘရရဲ့လက်ထဲမှာယေဘရဟိယလက်ထဲမှာယေဘရဟိဆိုတာကလေဝိသားတွေအားလုံးကိုအုပ်ချုပ်ရတဲ့ခေါင်းဆောင်ကြီးဖြစ်တယ်အသင်းတော်ဆိုရင်အသင်းတော်ရဲ့ခေါင်းဆောင်ကြီးဖြစ်တယ်ဒီကောင်းဆောင်ကြီးတွေရဲ့လက်ထဲမှာလာပြီးအနံ့ပါဟာအဲ့လိုပြောတဲ့ခါကျတော့အသင်းတော်တွေမှာစီနီယာပါစတာတွေကအူဦးသီးနဲ့ပတ်သက်တဲ့နှုတ်ကပတ်တော့အရန်ပြောခြင်းတယ်ဝေငှခြင်းဘာကြောင့်လဲဆိုတော့အဲ့လိုပြောလိုက်ပြီးဆိုအသင်းသူအသင်းသားတွေကအူဦးသီးနဲ့ပတ်သက်တဲ့ကောင်းကြီးမင်္ဂလာနီလန်းကိုနားလေသွားရောနားလေတော့ပါဝင်တော့အသင်းသူအသင်းသားတွေကကောင်းကြီးခံစားရတယ်တော့တစ်ဖက်မှာဘာဖြစ်လဲဆိုအဲ့အူဦးသီးတွေအကုန်လုံးကဘသူစီလာလဲဆိုရင်ဟိုထိတ်ဆုံးမှရှိရစီနီယာပါစတာစီရောက်လာတော့စီနီယာပါစတာကထောပြီဗောဟာအရန်တွက်ချေကြိုက်တယ်ဒါပေမဲ့ဒီနေရာမှာ the city အသင်းတော်အနေနဲ့ကျွန်တော်ပြောပြခြင်းတယ်2018ခုနှစ်မှာကျွန်တော်တို့အသင်းတော်2012မှာစတယ်ဒါပေမဲ့2018မှာဘုရားသခင်ကျွန်တော်တို့အားလုံးကိုနှိုးစော်တယ်အဲ့ဒါဘာလဲဆိုငွေကိုတက်မှတ်ခြင်းနဲ့ငွေနဲ့သက်ဆိုင်တဲ့အရာတွေမှာလွဲမှားခြင်းမရှိစေဖို့ကျွန်တော်တို့တစုံတစ်ခုကိုကျွန်တော်တို့ဆရာစောတရားတို့အတူကစူပောင်းပြီးတော့မှဆုံးဖြတ်ချက်ချခဲ့ကြတယ်ကျွန်တော်တို့ဒီအသင်းတော်ရဲ့ခေါင်းဆောင်တွေဖြစ်တယ်စီနီယာပါစတာတွေဖြစ်တယ်စီနီယာလီဒါစ်တွေဖြစ်တယ်အဲ့တော့ကျွန်တော်တို့စီလာပြီးတော့ဒီနှုတ်ကပတ်စကားကိုကြားတဲ့ခါမှာလာပြီးတဲ့ခါမှာလာပြီးတဲ့သူတွေကဖခင်ရဲ့ကောင်းကြီးမင်္ဂလာဓာတ်ရိုက်ခံစားရတယ်ကျွန်တော်တို့ကကြတော့လာပြီးတော့သူတွေအပြင်ဒီဦးသီးရဲ့ကောင်းကြီးမင်္ဂလာခံစားရတယ်အဲ့တော့ဒါလေးကိုကျွန်တော်ပြောပြချင်တယ်ဦးသီးလာပြီးတဲ့ခါမှာကျွန်တော်စီကိုဆရာတိုက်တဲ့စီကိုလာပြီးတဲ့အချိန်မှာဆရာတိုက်တဲ့စကဝမ်းမြောက်ရွှင်လန်းစွာနဲ့ဒါကိုလက်ခံတယ်ကြိုးစွပြီးရင်သူတို့အတွက်ဆူတောင်းကောင်းကြီးပေးလိုက်အသင်းတော်မှာလူတယောက်တည်းမှမဟုတ်တာလူကယာနဲ့ချီရှိတာ။တယောက်ပြီးတယောက်ဦးသီးလာပေးတာအကုန်လုံးကဆရာဒေးဗစ်ကိုလည်းမပေးဘူး။ဆရာဟင်းရီချစ်ကိုလည်းမပေးဘူး။ဆရာဂျိုဝဲချက်ကရိုကိုလည်းမပေးဘူး။ဂျန်နက်မှုရောဆောင်တွေမပေးဘဲနဲ့နှုတ်ကပတော်တမာကျန်းစာတိုင်းယေဘရဟိတ်စီလာပေးရတယ်ခေါင်းဆောင်စီလာပေးရဆိုဘသူပဲရလဲ။ကျွန်တော်ပဲရတာပေါ့။သူရဲ့၅သိန်းဒီတလာလုံးရဲ့လစာ10သိန်းကျွန်တော်စီလာအပ်တယ်။ကျွန်တော်ထောပြီပေါ့။တချို့ကြတော့စီးပွားရေးလုပ်ငန်းတွေလုပ်တဲ့ခါမှာတလတလရဲ့ဝင်ငွေကသိန်း100လောက်ရှိတယ်။တချို့ကကြောက်လုပ်ငန်းလုပ်ပြီးဆိုတော့တစ်ခါတစ်ခါအောင်လိုက်ပြီးဆိုသိန်းက4-500 တထောင်ဒီလိုမျိုးနေရရင်ဦးသည်ဖြစ်နေကျွန်တော်စီလာပေးရင်ဘယ်သူပွားပြီလဲဆရာတဲ့တဲ့ပွားပြီပေါ့ဒါပေမဲ့ဘယ်သူရငတ်မလဲဒီဆရာသမားတွေငတ်ပြီတနာပါသူတို့မှနေတီအောင်ခုံပေါက်ပြီးမှဂီတာကျိုးတဲ့အမြဲပြတ်တယ်ဂီတာကျိုးလဲတာနဲ့တူမှမွေးရတယ်တော့ဂီတာကျိုးတွေပြတ်ပြီးတော့မှဘောင်းကျွန်တော်ကျန်တဲ့အပိုင်းမှာအားပါလှုပ်ရှားပြီးတော့ကိုးကွယ်ကြတယ်ချီးမွမ်းကြသူတို့မှပင်ပန်းလိုက်ရတာဒါပေမဲ့နောက်ဆုံးရတော့ဘယ်သူကရလဲဆရာတဲ့တဲ့ဆရာရပြီပေါ့ထောင်းနေတာကျွဲဝနေတာငတ်နေကြသူတို့တွေကကျွန်တော်ကကြောက်ကျွဲဝနေတာသွားပြီ imbalance မညင်မြတော့သူတို့လည်းပင်ပန်းကြီးစွာအမှုဆောင်နေရကျွန်တော်လည်းအမှုဆောင်နေရအဲ့တော့ကျွန်တော်တို့ဒီလိုစဉ်းစားရတယ်။ရလာသမျှတော့ဦးသည်ကောင်းကြီးမင်္ဂလာသည်ကျွန်တော်တယောက်ထဲနဲ့မဆက်ဆိုင်ဘူး။အမှုတော်ဆောင်အားလုံးနဲ့ဆက်ဆိုင်တယ်။ဒါကြောင့်မလို့တယောက်ချင်း personal လက်ခံတာမျိုးမဟုတ်တော့ဘဲနဲ့အသင်းတော်ကိုပဲထည့်ဖို့။အဲ့တော့ဆီယမဆူဇန်ဦးသည်လာပြီးတဲ့သူအများကြီးပဲယာနဲ့ချီလာပြီးတဲ့သူကလည်းပဲအသင်းတော်ကိုထည့်။ကျွန်တော်စီလည်းလာပြီးဦးသည်အပ်တယ်ကျွန်တော်ကလည်းအသင်းတော်ကိုပဲဒါကိုပြန်ပေး။အသင်းတော်ကိုပဲထည့်ခိုင်းတယ်။ဆီယမမေရီစီလာပြီးဆူတောင်းခံတယ်ဦးသည်ဆီယမရဲ့ဦးသည်စက္ကပ်ပေးပါအောင်ဆီယမကိုလာပေးတာဆီယမမေရီကိုဘယ်လောက်ပဲလာပေးပေးဦးသည်ကကျွန်မယူလို့မရဘူးအသင်းတော်ကိုပဲထည့်ရမှာဖြစ်တယ်အသင်းတော်ကိုပြန်ထည့်ပေးဆီယဆောတရားစီလာဆူတောင်းခံဦးသည်အဲ့တော့ဘာဖြစ်လဲဒီဝင်လာသမျှဦးသည်အားလုံးဒီကျွန်တော်တို့ senior leader pastor တွေပဲခံစားရတာမဟုတ်တော့ဘဲနဲ့အသင်းတော်မှာရှိသမျှတော့အမှုတော်ဆောင်နေစီစီစဉ်သွားတယ် hallelujah အဲ့တော့ဘာဖြစ်လဲညီမြချင်းဖြစ်သွားမဟုတ်ဘူးဆိုရင်ကျွန်တော်ပဲတိမ့်ပိုင်နေတယ်ဆိုရင်ကျွန်တော်စီလာပြီးတော့မှ9သိန်းလာပေးတဲ့သူနဲ့သိန်းတရာလာပေးတဲ့သူ ਨੇ ကျွန်တော်ဘယ်သူပို့ပြီးမျက်နှာသာပေးမလဲဟာသိန်းတရာလာပေးတာသူ့လုပ်ငန်းဘာလုပ်ငန်းလဲငါတိမဖြစ်တော့မယ်ဘာရင်များလှုပ်လဲဟာကျွန်တော်ကကြောက်ပွဲစားကျွန်တော်ဒါကြီးလှုပ်တာဟာဒီတယောက်ကိုလုံးဝလက်လွတ်ခံလို့မဖြစ်ဘူးအသင်းတော်လိုင်းသူ့အသေးချာလေးကတ်ထားမှဖြစ်မယ်သူ့ကိုဆူတောင်းပေးမှဖြစ်မယ်ကျွန်တော်ဘာလုပ်ပြီလဲဒီအုံနောက်ကြီးကလိုက်စဉ်းစားပြီကျွန်တော်ကပဲအဲ့ဒီငွေကြေးကိုသိမ်းပိုင်နေကျွန်တော်ကအမြင့်ရင်ကြီးရောက်သွားတယ်ကျွန်တော်ကလန်ခရူစာစီးနေတယ်ဟိုဖွဲ့တွေကတက်စီငားပြီးတော့မှသွားနေရမဟုတ်သေးဘူးလေကျွန်တော်ကအိမ်ပိုင်ရသွားသူတို့ကအောင်မှတိုက်ခန်းမှလိုက်ပြီးတစ်နှစ်တစ်ခါပြောင်းရွှေ့ပြီးနေရတယ်ဘယ်လိုလုပ်သူတို့တရားမလဲဘုရားသခင်အမြဲတမ်းညီတူမြတူကောင်းချီးပေးခြင်းတော်ဘုရားဖြစ်တယ်အားလုံးကိုတပြေးညီကောင်းချီးပေးခြင်းတော်ဘုရားဖြစ်တယ်ဟာလေလုယအဲ့တော့ကျွန်တော်တို့ဆုံးပြည့်ချက်ချ2018မှာဆရာစောတိဟာနဲ့ကျွန်တော်တိုင်ပင်ပြီးတော့မှဘသူပဲအူသည်ဝင်လာဝင်လာရရအဲ့ဒါအားလုံးဒီအသင်းတော်နဲ့ပဲဆက်ဆိုင်တယ်အမှုတော်ဆောင်အားလုံးနဲ့ဆက်ဆိုင်လို့ကြောင့်အသင်းတော်ကိုပဲထည့်မယ်ဆိုတော့အသင်းနေနဲ့ဒီနေ့အူသည်လှူခြင်းနဲ့ဆိုရင်ကျွန်တော်တို့စီအထူးတလဲလာစရာမလိုပါဘူးစေဘောတဘောအလုံးဝေးထဲမှာအူသည်ဆိုရေးပြီးတော့site ထဲမှာထည့်ပြီးတော့မှလှူလို့ရပါတယ်အကယ်၍များဆာလာအိတ်တွေပိုင်းနဲ့ထမ်းရတာပါညာပြုတယ်ဆိုရင်တော့လေ hallelujah ရပါတယ်ကျွန်တော်ဆူတောင်းပေးလို့ရပါတယ်တချို့ကြောင့်လည်းကို့မှာတော့တစ်နှစ်လုံးမှမှတစ်ချိန်လှူရတဲ့ဟာဆိုတော့ဆရာဆရာမကြီးကလက်တင်ပြီးဆူတောင်းပေးရလဲခံယူချင်တာပေါ့နော်လာပြီးပေးလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ယူမှာမဟုတ်အဲ့ဒါအားလုံးအသင်းတော်စီပဲပြန်အောင်သွားမယ်ဆိုတော့အသင်းတော်မှာရှိရင်အသင်းသူတင်သားများအားလုံးရှင်းလင်းစွာနားလဲစေခြင်းနဲ့အာမင်တချို့အသင်းတော်တွေအဲ့ဦးသည်နဲ့ပတ်သက်ပြီးတော့တော်တော်လေးပြဿနာများအများများတယ်ဘာကြောင့်ဆိုအဲ့ဦးသည်ကိုအရန်ပြောကြတယ်ပြောပြီးဘသူကကောင်းကြီးခံစားနေရလဲဆိုတော့ senior pastor တွေပဲခေါင်းဆောင်တွေပဲကောင်းကြီးခံစားရတယ်။အောက်မှာအသေးအံလုပ်နေရသူတွေကတစ်နှစ်လာလဲမတူပါဘူး။နှစ်နှစ်လာလဲကာမစီနိုင်တယ်။သုံးနှစ်လာလဲသူတို့မှခြေချင်းရှောင်နေအောင်။လေးနှစ်လာလဲဘတ်စကာတိုးစီနေအောင်။ငါးနှစ်လာလဲအိမ်ငါးပြီးနေရတော့အရန်ကွာချသွားတယ်ခေါင်းဆောင်တွေကြားထဲမှာအမှုတော်ဆောင်ခြေချင်းကြားထဲမှာ။အဲ့တော့ကျွန်တော်ဒီအသင်းတော်အနေနဲ့ကျွန်တော်တို့ကိုယ်တိုင်လဲကွယ်ကာပြီးသားဖြစ်အောင်။မျက်နှာလိုက်ပြီးတော့မှလိုက်ပြီးတော့မှလူတွေကိုလိုက်ပြီးတော့မှနော်ဘသူကတော့3000ပဲဘသူက3000ပဲဘသူကတော့5000ပဲပေးတယ်ဘသူကတော့3000ပဲဘသူကတော့လာပေး1000လောက်ပဲလာပေးတယ်ခွဲချခြင်းမရှိအောင်ကျွန်တော်ကိုကျွန်တော်လည်းကာကွယ်တာဖြစ်တယ်။အဲ့ဒီငွေကြီးကိုတတ်မဲ့ခြင်းမရှိအောင်လို့ကျွန်တော်ကိုကျွန်တော်လည်းကာကွယ်တာဖြစ်တယ်။ဒါကြောင့်အကောင်းဆုံးသောနီလန်ကဗိမ့်မန်တော်ကိုသင်ထဲဝင်ပါ။အာမင်။အဲ့တော့ဒီဦးသည်ကိုလာပြီးပေးတဲ့ခါမှာအသင်းတော်မှာရှိတဲ့အမှုတော်ဆောင်နော်ခေါင်းဆောင်တယောက်စီမှာလာပြီးပေးဖို့လိုအပ်တယ်။ဒါပေမဲ့ကျွန်တော်ဒီအသင်းတော်ကကျွန်တော်ပြောတဲ့အရာကတော့သင်ပေးတဲ့အရာအားလုံးဘုရားသခင်တွေ့မြင်တယ်ကျွန်တော်တို့ကလည်းဦးသည်နဲ့ပတ်သက်တဲ့အရာအမြဲတမ်းဆူတောင်းတိုင်းမှာစင်ပေါ်ကနေကောင်းကြီးပေးပြီးဆူတောင်းနေတာဖြစ်တို့တကြောင်ကျွန်တော်တို့မသိဘဲနဲ့ထည့်လိုက်လေကိစ္စမရှိဘူးစိတ်မပူနဲ့ငါထည့်လိုက်တာဆရာမသိဘူးအဲ့ဆိုငါဘလောက်တိန်းတရာထည့်လိုက်တာဆရာမသိဘူးဆိုရင်ငါဖျားကြောင့်လာရင်တိတ်ပြောမှနေရာမရဘူးငါကိုအာရှာတရာနေရာပေးဟိုနောက်ဆုံးမှပဲပေးတာငါဆရာကြီးရဲ့နောက်တန်းခုံမှထိုင်ရမှာထိုင်ဖို့လိုအပ်တယ်ဒါကြောင့်မလို့ထိုင်ခြင်းနဲ့ဒါကြောင့်မလို့တိန်းတရာနဲ့နေရာဥဒါမယ်လို့မတွေးပါနဲ့ဟုတ်ပြီနော်ကျွန်တော်ဘယ်သူပဲလာလာဒီမှာဘယ်သူမှခွဲခြားခြင်းမရှိဘူးအားလုံးကတပည့်ကြီးဆက်ဆံတာဖြစ်ပါတယ်ဒါကြောင့်မလို့တိနေနဲ့နော်ပေးနိုင်သည်ဖြစ်စေမပေးနိုင်သည်ဖြစ်စေနေသည်ဖြစ်စေများသည်ဖြစ်စေသင်အသက်တာမှာဦးသည်အနေနဲ့ပေးချင်လာပြီဆိုရင်အသင်းတော်ကိုယူဆောင်လာပါအမှုတော်ဆောင်နေရဲ့လက်ထဲကျွန်တော်တို့ခေါင်းဆောင်နေရဲ့လက်ထဲဘသူလက်ထဲပဲထက်ထက်အသင်းတော် mainstream ထဲကိုပဲစီစဉ်လာမှာဖြစ်ကျွန်တော်အားလုံးက same platform เนาะတရားကိုချမှတ်ထားတာဖြစ်တယ်ဆိုရဲရကိုတပါတဲ့တပါတဲ့ကျွန်တော်ဒီမှာဦးသည်ပေးပုံပေးသည်လေးကိုကျွန်တော်ကဒီမှာပြောပြတာဖြစ်တယ်ဟုတ်ပြီအဲ့ဒါဆိုရင်ကျွန်တော်ရဲ့ဝိညာဉ်ကြီးကကောင်းကြီးခံစားထမှာငွေကြီးတာမကပဲနဲ့ကျွန်တော်ရဲ့တတာကောင်းကြီးခံစားဘုရားသခင်ကဘာကြောင့်ပေးခိုင်းတာလဲဆိုရင်ဒီနေရာမှာလေးရဲ့နောက်ွယ်မှာရှိရဖရားရဲ့သဘောကိုသင်နားလဲပို့လို့ရတယ်။နံပါတ်1 ဘုရားကိုနံပါတ်1နေရာမှာထားတက်စီပွင့်အတွက်သင်ကိုသင်ပေးတာဖြစ်တယ်ဟာလေလုယာဘုရားကိုနံပါတ1နေရာမှာထားတက်ဖို့ဘုရားကမြင်ရတဲ့ငွေချင်းနဲ့သင်ကိုလေ့ကျင့်ခိုင်းတာအဲ့တော့ဒီနေရာလေးမှာဘုရားမတက်နိုင်တဲ့အရာ3ခုပြောပြမယ်ဟာဆရာဘုရားမတက်နိုင်တာဘယ်လိုလို့ရှိမလဲဘုရားကအရာခက်သိမ်းတက်နိုင်တယ်လေဘုရားမတက်နိုင်တဲ့အရာ3ခုရှိတယ်နံပါတ1ပါလဲဆိုတော့သူကမလိန်တက်ဘူးမလိန်နိုင်ဘူးသူကတိတည်တယ်ငါပြီးမယ်ဆိုပြီးမယ်ပဲဟာလေလုယာငါဖြစ်စေမယ်ဆိုဖြစ်စေမယ်ပဲကောင်းကင်ရဲ့မြေကြီးပျက်စီးသွားပြီမဲ့ဘုရားခင်ပြောတဲ့စကလုံးတစ်လုံးကပျက်စီးဆုံးရှုံးခြင်းမရှိရဘူးလို့ဘုရားကအာမခံထားတယ်ဟာလေလုယာအကောင်းဆုံးသောအာမခံပေးနိုင်တော်သူဖြစ်တယ်ဒါကြောင့်မလို့သူကကတိထားပြီဆိုရင်အနာရောက်မှအဲ့ကတိကိုဖောက်ဖျက်လိုက်တဲ့ဘုရားမဟုတ်မလိန်တတ်ဘူးမလိန်နိုင်ဘူးဘုရားကနမနဲ့မပြောင်းလဲနိုင်ဘူးကျွန်တော်တို့ကဒါပြောင်းလဲတတ်တယ်နော်ပတ်စံမရှိရင်တစ်မျိုးပတ်စံရှိရင်တစ်မျိုးအိတ်ဖောင်းရင်စိတ်ပြောင်းအိတ်ပိန်တော့စိတ်လည်းလိုက်ပိန်တယ်အချိန်နေဝမူတည်ပြီးကျွန်တော်တို့ကတောင်းလျှောက်ပြောင်းလဲနေတာဒီလူကိုယ်ပေါ်ကောင်းနေတော့ကိုယ်ကပြန်ကောင်းပေးတယ်ဒီလူကကိုယ်ကိုမကောင်းတာကြီးပြောလာပြီးအာအတင်းပြောလာပြီးအာဆက်ဖြစ်ကိုယ်တိုက်ခိုက်လာပြီးဆိုတော့သူ့ကိုပြန်ပြီးတော့မှကျွန်တော်တို့မချစ်နိုင်တော့ဘူးမကောင်းပေးနိုင်တော့ဘူးကျွန်တော်ရဲ့စိတ်တော်ပြောင်းလဲနိုင်ဒါပေမဲ့ဖခင်သခင်ကဘယ်တော့မှမပြောင်းလဲဘူးမနေ့ကတင်းကိုချစ်ခဲ့တဲ့အချစ်ဒီနေ့တင်းကိုချစ်နေချစ်နောက်ရှိလာမယ့်အနာဂတ်မှာချစ်မယ့်အချစ်ကတူတူပဲမပြောင်းလဲဘူးတင်းဆူတောင်းနိုင်လို့တင်းကိုပို့ချစ်လိုက်မယ်တင်းကဆက်ဖို့တို့ထဲနိုင်လို့အူဦးဒီနှုတ်ွက်တော့ကြာပြီဦးဒီကိုသူများတွေမပေးခင်မှာတင်ကပေးလိုက်နိုင်လို့တင်ကိုပို့ချစ်လိုက်မယ်ဆိုရဖရားမဟုတ်ဘူးဖရားကမပြောင်းလဲဘူးတစ္ဆာတည်တယ်တင်အပြစ်ထဲလဲသွားရင်လည်းဖရားကကယ်နှုတ်တယ်ဆိုကယ်နှုတ်တယ်ပဲလဝါကတိုင်းတော်တရားအသွေးတော်ရတကူကဘယ်တော့မှမပြောင်းလဲသွားဘူးအဲ့တော့ဖရားသခင်ကမပြောင်းလဲနိုင်ဘူးမနေ့ယနေ့နောက်ကာလအစင်မြဲတည်တံ့သောဖရားဖြစ်တယ်တည်မြဲသောဖရားဖြစ်တယ်ဟာလေလုယာနောက်ဆုံးတစ်ချက်သူမတက်နိုင်တဲ့အရာမဖြစ်နိုင်တဲ့အရာတခုရှိတယ်အဲ့ဒါပါလဲဆိုရင် second ဒုတိယမဖြစ်နိုင်ဘူးဖခင်မလိန်နိုင်ဘူးဖခင်မပြောင်းလဲနိုင်ဘူးဖခင်ဒုတိယနေရာမှာမနေနိုင်ဘူးဘာကြောင့်လဲသူကအရာခသိန်းကိုအစပြုတ်ပေးတော့ဖခင်ဖြစ်တယ်လောကထဲမှာရှိနေတဲ့လူတွေကကြင်ကြံစူးစမ်းပြီးဖြစ်လာတဲ့ဖခင်တဆူမဟုတ်ဘူးဘာမှမရှိခင်ကလေးကဖျားကရှိနေပြီသားအဲ့ဖျားကအရာခသိန်းကိုအစပြုတ်လိုက်တဲ့ဖျားဖြစ်ကြောင်သူကဒုတိယမဟုတ်ဘူးသူကပထမအစပြုတ်ပြီးသားသူဖြစ်တယ်ဒါကြောင့်ဒုတိယနေရာကိုဘယ်တော့မှဝင်လာလို့မရဘူးဒါကြောင့်လေအရာခသိန်းရဲ့ပထမအစပြုတ်ပြီးသားသူကဖျားသခင်ဖြစ်ပါတယ်ဒါကြောင့်ဒုတိယနေရာသူဝင်လာလို့မရဝင်လာလို့ကိုမရတာဒါကြောင့်လေသူကပထမအရာခသိန်းသူ့ထဲကပဲထွက်လာတာသူ့ဘုံဖို့လုံးကသူကအကုန်လုံးပြင်ဆင်ထားတာအဲ့တော့အရင်မြက်ကဘာတူလဲဖရာသခင်ပဲပရမကဘာတူလဲဖရာသခင်ပဲအဲ့တော့ပရမရှိနေတဲ့ဖရာသခင်ကိုသင်ရဲ့နှလုံးသားသင်ရဲ့အသက်တာကလည်းပရမနေရာမှာပြီးတက်ဖို့ဦးစားပြီးတက်ဖို့ပရမနေရာမှာထားတက်ဖို့ဖရာကမြင်ရတဲ့အရာတွေနဲ့ဖရာကသင်ကိုသင်ပေးတယ်ဖရာသခင်ကိုချစ်တယ်လို့ကျွန်တော်တို့ပြောပြီးတော့မှနှုတ်ဘက်တော်ထဲမှာလေတရောထဲမှာကိုယ့်ရဲ့ဘေးနားမှာရှိတဲ့ညီကိုချင်းမချစ်နိုင်ရင်တဲ့ဖျားခင်ရှိမှာအာလူဖုတ်နေတာနဲ့တူတူပဲတဲ့အာပလာပဲတဲ့တင်းရချက်ချင်းကတင်းရချက်ချင်းကအလကားပဲတဲ့အတုရောင်ပဲတဲ့ဖျားကဒီလိုပြောပါတယ်မင်းတို့ငါ့ကိုညာနေတာပဲတဲ့ဆိုကြည့်နော်ဖျားခင်ကိုကျွန်တော်တို့ချစ်တယ်ချစ်တယ်ဘလို့ပြောပြောအဲ့ဒီချက်ချင်းကိုမြင်ရတဲ့လူတွေနဲ့ဖျားခင်ကစမ်းသက်တယ်မင်းငါ့ကိုချစ်လားချစ်ရင်ကိုနဲ့အနီးဆက်ဆုံးအဆက်ဆိုင်ဆုံးတော့သူ့ကိုချစ်ပါကိုနဲ့အမျှချစ်ပါတခါလေကိုယ့်အတွက်ကနော်အသားတုံးတတုံးသူ့အတွက်ကအသားတုံးတတုံးကျွန်တော်အဲ့လိုလှုပ်ချင်တာကိုယ့်အတွက်များများသူ့အတွက်နည်းနည်းဘုရားကချစ်ခိုင်းတဲ့ခါမှာကိုနဲ့မြကိုနှစ်တုံးစားမယ်ဆိုသူ့လည်းနှစ်တုံးကိုဒီလောက်ရတယ်သူ့ကိုလည်းအဲ့လောက်ပဲရခိုင်းတယ်ကိုနဲ့မြကိုဖြစ်စီလိုတဲ့အတိုင်းသူတစ်ပါးမှာပြုတ်ခိုင်းတယ်ဘုရားကအဲ့ဒါကဘာကိုဘုရားကသင်နေလဲဆိုရင်ငါ့ကိုတကယ်ချစ်ချောင်းကိုဘေးနားမှာရှိတဲ့ညီကောင်မတွေနဲ့သက်သေထူပါငါ့ကိုချစ်လားဘေးကလူလည်းချစ်ပါဘေးကလူကိုမချစ်နိုင်ပဲနဲ့ငါ့ကိုချစ်တယ်လို့ပြောနေစကားကအလကားပဲအစ်စ်မှမဟုတ်ဘူးထိုနည်းလေးကောင်းမဲ့ဖခင်ကိုနံပါတ်1နေရာမှာထားမယ်ဆိုတော့ကျွန်တော်တို့သိပြီးတော့မှကိုတော့ကိုကျွန်တော်နံပါတ်1နေရာမှာထားတယ်နော်ဘဇက်ကပြောလို့မရဘူးပရမနေရာထားချောင်းကိုရေရေရင်ရင်နဲ့ ပရမနေရာထားနိုင်ဖို့ဘုရားကဘာနဲ့စမ်းလဲဆိုတော့ဘာနဲ့လောက်ခိုင်းလဲဆိုရင်မြင်ရသောဥစ္စာပစ္စည်းငွေကြီးနဲ့ဘုရားကအူသီးကိုတောင်းတယ်။အာမင်။အဲ့တော့အူသီးကိုပေးလိုက်ခြင်းကဘုရားကိုကျွန်တော်ကျမနမတ္တနေရာမှာထားပါတယ်နော်ဆိုတဲ့အရာကိုလက်တွေ့လှုပ်ဆောင်လိုက်ခြင်းဖြစ်တယ်။ဘုရားကိုပရမနေရာမှာထားတယ်လို့သင်ဘယ်လောက်ပဲပြောပြောမြင်ရတဲ့အခြေအနေမြင်ရတဲ့အရာနဲ့ဘုရားကိုပြန်မပေးတတ်ဖဲနဲ့သိရတဲ့တာကိုဘုရားကိုပေးတယ်ဆိုတဲ့အရာကအလကားပဲဖြစ်တယ်။လင်းညာနေပဲဖြစ်တယ်။ဒါကြောင့်ဘုရားကမြင်ရတဲ့အရာတွေနဲ့လက်တွေ့လှုပ်ခိုင်းတယ်ဆိုတဲ့အရာကိုသင်နားလည်ရမယ်။အဲ့တော့ကာယိနာနဲ့အာဘေလအကြောင်းအရာလေးကိုဒီနေ့လေးမှာပြောပြခြင်း။ဘုရားသခင်ရှေ့မှာသူတို့အချိန်တန်တဲ့ခါကျတော့ရစ်ပူဇော်တဲ့ခါကျတော့ကာယိနာကသူကလယ်သမားဖြစ်တဲ့ခါကျတော့လယ်မှာရှိနေတဲ့သူ့ရဲ့ဥယျာဉ်ကထွက်တဲ့စိုက်ခင်းကထွက်တဲ့အသီးနှံအနေနဲ့ဘုရားကိုလာပြီးပူဇော်တယ်။ဒါမှတမန်ကျမ်းစာကထူကြားတယ်နော်တဲ့သူညီအာဘေလာကြတော့ဒီနေရာလေးမှာတမန်ကျမ်းစာကဘာကိုမှတ်တမ်းတင်လဲဆိုတော့အချိန်ကြာမှဆိုတော့ကျွန်တော်မဖတ်တော့ဘာကိုမှတ်တမ်းတင်လဲဆိုတော့ဒီတိုးနွားတိဆန်ဒီထဲကတဲ့အူဖွာသောအူ first born first fruit အဲ့ဒီပရမအူသောအူဖွာသောပိုးငယ်ကိုယူလာပြီးတော့မှတိဆန်ကိုယူလာပြီးတော့မှဘုရားခင်ရှေ့မှာပူဇော်တယ်အဲ့ဒီအူးဆိုတဲ့အရာလေးကိုတမန်ကျမ်းစာကထိထိမိမိတေချာမြင်အောင်လို့မှတ်တမ်းတင်ပေးလိုက်တယ်။အလကားစာရွက်တွေပို့လို့ထည့်ထားတာမဟုတ်ဘူး။ကာအီနာရဲ့နှလုံးသားနဲ့အာဘေလရဲ့နှလုံးသားကိုနားလည်နိုင်ဖို့ဒီနေရာမှာကြွာချသွားတယ်။ဖခင်ကရှင်းရှင်းလင်းလင်းပေါ်ပြပေးတယ်။ကာအီနာကျတော့အစဉ်ပြေတဲ့အသီးနှံကိုခူးယူပြီးဆွယူပြီးတော့မှယူလာတာ။အူးမဟုတ်ဘူး။ First fruit မဟုတ်ဘူး။အူးသီးမဟုတ်ဘူး။အစဉ်ပြေတဲ့အရာကိုကောက်ယူလာတာ။အဲ့ဒါကဘာကိုပေါ်ပြလဲဆိုဘုရားသခင်ကတိတ်အရေးမကြီး तू ဖြစ်ချင်တာပဲ तू လုပ်မယ်။ဒါကိုပေါ်ပြတာဘုရားကနှလုံးသားကိုလမ်းချိန်တဲ့အခါမှာဘုရားသခင်ကိုဦးစားပေးတတ်ခြင်းဆိုတဲ့အရာကိုဘုရားကမမြင်ခဲ့ဘူးမတွေ့ဘူး။အာဘီလာကျအဲ့လိုမဟုတ်ဘူး။ငါဘုရားကိုပူဇော်ရတော့မယ်ဆိုဘုရားကိုပူဇော်ရင်ဘုရားကအကောင်းဆုံးနဲ့ပဲထိုက်တန်တယ်။ဘုရားကအူးနဲ့ထိုက်တန်တယ်။အဲ့တော့ငါရတဲ့သိုးနွားတွေထဲမှာမွေးဖွားတာထဲမှာအကောင်းဆုံးအလှဆုံးအူးဖျားဖျားမွေးတဲ့တူရီအူဖျားမွေးတဲ့တူရီထဲမှာမှာအူဖျားမွေးတဲ့တိရစ္ဆာန်တွေထဲမှာမှာအကောင်ဆုံးအလှဆုံးစုံလင်ဆုံးသောအူ first born အူဖွာသောတူကိုယူလာပြီးတော့မှပူဇော်တယ်ဆိုတော့တွေ့ရတယ်။ဘုရားကလှမ်းချိန်လိုက်တော့နှလုံးသားထဲမှာဘုရားကိုအရန်လေးမျက်ကြည့်ညို့ပြီးပရမတ်နေရာမှာထားတယ်ဆိုတော့တွေ့တယ်။ဒါကြောင့်သူ့ရဲ့မျိုးနွယ်ကနေဆက်ပြီးတော့မှเนาะသူ့ကိုကာယိနာကတတ်လိုက်တော့လည်းပဲဘုရားသခင်အဲ့ဒီကောင်းကြည့်မလားနောက်ထပ်တယောက်စီမှာဘုရားသခင်လွှဲပြောင်းပြီးကောင်းကြည့်ပြီးရဲ့ဆိုတော့တွေ့ရတယ်။ကာယိနာကတော့နှလုံးသားထဲမှာဘုရားကိုနမတ္တနေရာမှာမထားတဲ့အတွက်ကြောင့်ဆုံးရှုံးခြင်းတွေမြောက်များစွာသူ့ရဲ့ဘဝတတာမှာကြုံရတယ်တွေ့သမျှသူအားလုံးရှေ့မောက်မှာအဆက်ကွဲခြင်းတွေ့သမျှသူအားလုံးရှေ့မောက်မှာကျင့်ဖယ်ခြင်းကိုတဘဝလုံးခံစားရတယ်သူ့ရဲ့မျိုးနွယ်လည်းမကောင်းစားရဘူးဘာကြောင့်လဲနှလုံးသားထဲမှာဘုရားကိုနမတ္တနေရာမှာထားတယ်လို့ဘုရားသခင်ကမောရှေကိုပြည့်ညက်ချက်တွေပေးတဲ့အခါမှာပရမပြည့်ညက်ကတောင်ပေါ်ကဆင်းလာခြင်းမှာအောက်မှာနွားရုပ်ထုတွေနဲ့ကိုးကွယ်နေတွေ့တော့စိတ်ဆိုးပြီးတော့မှမောရှေကပရမပညာကိုရိုက်ချိုးပလိုက်တယ်အဲ့နေမှာလူ3000တည်သွားတယ်အဲ့တော့ဘုရားကထပ်ခေါ်ပြီးတောင်ပေါ်မှာခေါ်ပြီးတော့မှဒုတိယပညာကိုပေးတယ်ဒုတိယပညာကိုပေးတဲ့အချိန်မှာဘုရားကဘာကိုထက်ထက်လိုက်လဲဆိုတော့ပရမပညာကိုပေးတဲ့အချိန်မှာမပါလာတဲ့ဘာကြောင့်မပေးချင်ဖြစ်ဘာတွေ့ရလဲဆိုတော့တောက်အောက်ထဲကိုဆင်းလာတဲ့ခါမှာအောက်မှာကျန်တဲ့သူတွေကနွားရုပ်တုလှုပ်ပြီးရွှေရုပ်တုလှုပ်ပြီးတော့မှဘုရားအစာတခြားရာကိုရုပ်တုကိုအစာထိုးပြီးတော့မှကိုးကွယ်တဲ့ရောက်ဘုရားကအရန်ယုံမုန်းတယ်ဆက်ဆုပ်ရွှန်ရှာတယ်။ဒါကြောင့်မို့ဘုရားသခင်ကဒုတိယပြည့်ညက်တော်ကြောက်ပြားကိုပေးတဲ့အခါမှာဘာကိုထည့်လိုက်လဲဆိုတော့အဆုံးသတ်မှာဘုရားသခင်ကိုပရမနေရာထားတက်ခြင်းဆိုတဲ့အူသီးပေးလူခြင်းကိုထည့်လိုက်တယ်။ထွမြောက်ကျမ်းခန်းကြီး34အငယ်26မှာဖတ်ကြည့်ပါ။ထွမြောက်ကျမ်းခန်းကြီး34တခန်းလုံးကိုဖတ်ကြည့်ပါ။ဒီနေရာမှာအချိန်မရလို့မဖတ်တော့။ဆိုတော့ဘာနဲ့အဆုံးသတ်လိုက်လဲဆိုတော့အူသီးနဲ့သက်ဆိုင်တဲ့ရောက်ဘုရားသခင်ကဒုတိယပေးတဲ့အချိန်မှာထဲလိုက်တယ်ဘာကြောင့်လဲဣတိလာလူမျိုးရဲ့နှလုံးသားမှာဘုရားကိုနမတ္တနေရာမှာထားတယ်အဲ့ဒါကြောင့်လူ3000ချက်ချင်းမသေးသွားတယ်သူတို့တွေအဲ့လိုလှုပ်ဆောင်ခဲ့တဲ့သူအားလုံးတောထဲမှာအကုန်လုံးတည်ကြည်ပျက်စီးသွားအဲ့အချိန်မှာမသေးရင်တော့မှတောထဲမှာအကုန်ပျက်စီးပြီးတော့မှသူတို့ရဲ့မျိုးဆက်တွေကပဲခါနံပြိုဝင်ခွင့်ရသွားတယ်ဘုရားကကောင်းကောင်းမှတ်ထားတယ်နှလုံးသားထဲမှာနမတ္တမပြီးတဲ့သူနဲ့နမတ္တပြီးတဲ့သူဒါကြောင့်ဒီနေ့သင်ရအသက်တာထဲမှာဘုရားကိုနမတ္တနေရာမှာထားတတ်ဖို့အူဦးထားတတ်ဖို့ပရမနေရာမှာထားတတ်ဖို့မြင်ရတဲ့အရာတွေနဲ့ဘုရားသခင်ကတဲ့ကိုစမ်းတတ်တယ်။တဲ့ကိုပြန်ပြီးလှုပ်ဆောင်ခိုင်းတယ်။အဲ့တော့ဘုရားသခင်ကတဲတို့ကိုတိဆောက်ခိုင်းတဲ့ခါမှာလေထိုနေတကောင်းပဲ။ဣသေလလူမျိုးတွေကနော်၃အုပ်စု၃အုပ်စု၃ຫນွယ်၃ຫນွယ်စီခွဲပြီးတော့မှအဲ့အလေတက်တက်မှာ တဲတော်ကိုတိဆောက်ခိုင်းတယ်အဲ့တော့တဲဒီထဲကနေကိုရဲ့အိမ်ကိုရဲ့တဲဒီထဲကထွက်လာတဲ့ဣတိလလူမျိုးတွေအားလုံးကဘယ်ချိန်မှထွက်လာထွက်လာသူတို့မျက်မှောက်ပြုတဲ့မြင်ရတဲ့အရာပါလဲဆိုရင်သူတို့ရဲ့အလေတက်တက်မှာရှိနေတဲ့တဲတော်ဖျားဘုံတော်ဆင်းကြွားတဲ့တဲတော်ကိုမြင်တွေ့ရတယ်ဆိုတော့3 ຫນွယ် 3 ຫນွယ်စီခွဲပြီးတော့มาတဲတော်ကိုဝင်းရံပြီးတော့มาထားခိုင်းတယ်တိဆောက်ခိုင်းတယ်သူတို့နေရာချခြင်းတိုင်းချလို့မရအောင်ဘုရားကအဲ့လိုချခွင့်မပေးဘူးအဲ့တော့သူတို့နေရာချပြီးဘယ်နေရာကိုပဲရောက်ရောက် camp site ထိုးပြီးဆိုတာနဲ့သူတို့လောက်ရတဲ့အရာကသူတို့တတ်မှတ်ထားတဲ့3ຫນွယ် 3 ຫນွယ်စီကနေရာယူအဲ့ဒီအားလုံးရဲ့ခလေတက်တက်မှာဘုရားရဲ့ခြင်းဝတ်တဲ့တဲတော်ကိုတိဆောက်တယ်ဘုရားကဘာကိုမြင်ကျင်တာလဲအားလုံးရဲ့အလေဘဟုမှာပရမနေရာဦးစားပေးဖြစ်နေဘုရားကသူ့ကိုထားပေးစေတယ်ထားပေးစေခြင်းနဲ့ဘုရားဖြစ်တယ်တော့တင်ရအဲ့ဒါကိုအဲ့ဒီသဘောတရားကိုနားလေပရမနေရာမှာထားတဲ့အခါမှာဘုရားသခင်ကလည်းပဲတင့်ကိုပြန်လဲပြီးဂုဏ်ပြုပေးတယ်သူများရဲ့နောက်မှာဘယ်တော့မှမရောက်စေရဘူး။သင်ကိုအမြဲတမ်းပရမနေရာမှာချီးမြှောက်ပေးတော်ဘုရားဖြစ်တယ်။ဟာလေလုယ။အာမင်။ငါ့ကိုချီးမြှောက်တော်သူတို့ငါချီးမြှောက်မယ်လို့ဘုရားကကတိပေးထားတယ်။ဒါကြောင့်မလို့ဆေဘိုးတို့ပေးတဲ့ခါမှာကိုပေးကိုသုံးတဲ့ထဲကနေတော့ပူရှံမှပေးရတဲ့အရာမဟုတ်ဘူး။ဘာမှမသုံးခင်မှာဦးဖြတ်ဖြားဘုရားအတွက်ဆိုပြီးမှဖေဖို့ရတဲ့အရင်ရေးကြည့်တယ်။ပရမနေရာမှာထားတဲ့ခြင်းအပြင်ရရှိမဲ့ကောင်းကြီးမင်္ဂလာကိုသင်ကိုပိုင်ဆိုင်စေခြင်းလွန်းလို့ဘုရားကပေးတာဖြစ်တယ်။ဒါကြောင့်မလို့နံပါတ်1အူသည်ဆေဘုတို့အဖြစ်ဘုရားသခင်ကိုပရမနေရာမှာထားတက်စေဖို့ဘုရားကသင်ကိုသင်ပေးနေရဖြစ်တယ်။နံပါတ်2ပရမအရာမှန်သမျှဘုရားပိုင်နေဆိုတာကိုသင်သိစေဖို့ကဲဒီကနည်းနည်းလေးတော့ aggressive လို့ပုံစံမျိုးခံစားရတယ်။နည်းနည်းလေးထပ်ပြီးတော့မှတက်သွားတယ်။ပေးယုံတာမှကပဲနဲ့ကျွန်တော်ရဲ့နှလုံးသားထဲမှာဘာကိုမှတ်ယူရမလဲဆိုတော့ရလာသမျှတော့အူးဝင်လာသမျှအရာမှန်သမျှသည်ဘုရားနဲ့ဆိုင်တယ်ကျွန်တော်တို့ချုပ်မိသားစုကဒီသဘောတရားနားလဲတဲ့ခါမှာကျမသမီးကြီးသမီးဦးဖြစ်တဲ့ဖခင်ကိုပေးတယ်တချို့ကตาဦးဖြစ်တယ်ဖခင်ကိုပေးတယ်ဒါမျိုးမိသားစုထဲမှာသတ်မှတ်ချင်းခံရတာရှိတယ်အကယ်၍ဒီထဲမှာအခုမှပြောင်းလဲလာတဲ့မိသားစုဖြစ်တယ်ဆိုရင်သင်ကတစ်မိသားဆွေမျိုးထဲမှာဘယ်သူမှမပြောင်းလဲခင်မှာသင်ကပြောင်းလဲသွားတယ်ဆိုတော့သင်ကဒီမျိုးຫນွေရဲ့အဦးသီးဖြစ်တယ်အဦးသီးမှရင်အဦးသီးရဲ့ကောင်းကြည့်မလားခံကိုခံစားရတယ်အဲ့ဒီဦးသီးကိုလွတ်ယူလို့မရဥမာအားဖြင့်ဆရာစောတီဟာနဲ့ကျွန်တော်ဆရာစောတီဟာအရင်မွေးတာကျွန်တော်ကနောက်မှမွေးတာဒါပေမဲ့ကျွန်တော်အရင်ရင်းကျက်လုံးလို့လားမသိဘူးကျွန်တော်ကသူ့ထက်အသက်ကြီးပုံပေါက်တယ်တို့တချို့ကပြောကြစားတာပါတစ်ခေါက်ကဆရာမကြီးတစ်ယောက်ကဆရာအသက်ဘယ်လောက်ရှိပြီလဲဆရာမကြီးခမန်းကြီးလေသူကကျောင်းဆရာမကြီးခမန်းကြည့်လေဆိုတော့သူကလည်းခမန်းပေးရှာတယ်တက်တလာခမန်းပါတယ်ဆရာမရှိဘူးဆိုရင်အသက်56နဲ့ပေါ့တဲ့ကြီးစုများကြီးတင်တယ်လို့ဘုရားရှင်ထူကောင်းကြည့်ပေးပါစေအဲ့လောက်ထိရင့်ကျက်နေမှကိုယ့်ကိုသဘောပေါက်တယ်နော်အဲ့တော့ဆရာစောဒီဟာအရင်မွေးတာကျွန်တော်နောက်မှမွေးတာအဲ့တော့ဆရာစောဒီဟာကအိမ်ရဲ့သားသမီးတွေထဲမှာသူကသားဦးဖြစ်တဲ့ကြောင့်အဲ့သားဦးနဲ့ဆိုင်တဲ့ကောင်းကြည့်မလားဘုရားကသူ့တွေပေးကိုပေးတာရှိကိုရှိထားတာအဲ့တော့ကျွန်တော်သွားယူလို့မရဘူးသွားလွတ်ယူလို့မရမိသားစုထဲမှာအူမွေးသောသူတွေဖခင်ခင် special ကောင်းကြည့်မလားပြင်ကိုပြင်ဆင်ထားတာဝိညာဉ်တက်တာထဲမှာလည်းပဲယေရှုကိုယုံကြည်တဲ့အရာကကိုကအူပြပြမိသားစုမျိုးနွယ်ထဲမှာဖခင်ကိုမသိတဲ့သူတွေကြားထဲမှာကိုကဖခင်ကိုယားသွားတယ်ဆိုရင်တင့်ပေါ်မှာချီးမားသောဦးသီးနဲ့သက်ဆိုင်တဲ့ကောင်းကြည့်မလားရှိကိုရှိတယ်အာမင် hallelujah အဲ့ဒါကိုမိသားစုထဲမှာခံစားရတယ်ကဲဟုတ်ပြီအဲ့တော့ပရမယာမှန်သမျှဖခင်ပိုင်တယ်ဆိုတဲ့အဆင့်ကိုကျွန်တော်တို့ထပ်ပြီးတော့မှတက်လှမ်းဖို့လိုအပ်တယ်တင့်ပိုင်တာမဟုတ်တော့ဘူးဖခင်ပိုင်တယ်ထွဲ့မြောက်ချံကန်းကြီး34အငယ်26ကိုဖတ်ရအောင်။သင်ဤမြေ၌ဦးသီးသောအသီးနှံအကောင်းဆုံးကို။ဟာလေလုယာ။အသီးနှံမှာမှဦးသီးသောအသီးနှံထဲမှာမှအကောင်းဆုံး။သင်ဤဖျားခင်ထရဖျားဤအိန်တော်ထဲသို့ဆောင်သွင်းရမည်။ဒီခါမှာယေဘရဟိတ်လို့မပြောတော့ဘူး။အိန်တော်ထဲကိုယူလာဖို့လိုတယ်။တခြားနေရာကိုပြေးဖို့မဟုတ်။သင်အင်ကိုလာတဲ့အမှုတော်ဆောင်လက်ထက်ထည့်လိုက်ဖို့မဟုတ်ဦးသီးကို။အိန်တော်စီကိုယူလာဖို့လိုအပ်တယ်။တချို့ကကိုယ့်အိန်ကိုလာပြီးဆူတောင်းပြီးတော့မှအရင်စိတ်နှလုံးတိုးထိပြီးတော့မှဦးသီးကိုအိုက်ဆရာရဲ့လက်ထက်ဆရာမရဲ့လက်ထက်ထည့်ပေးလိုက်တယ်။တမချန်းစာကအဲ့လိုမပြောထားဘူးအိန်တော်ဖခင်ရဲ့အိန်တော်ကိုယူဆောင်လာရမယ်။ဘာကြောင့်လဲအဲ့ဒီရကဖခင်နဲ့ပဲဆိုင်တယ်။နောက်တရားဟောကြံခက်ကြီး26အငယ်30မှာယခုမှအိုထာရဘုရားကိုတော်ပေးသနာတော်မူသောပြည်၌ဦးသီးသောအသီးကိုကျွန်ုပ်ဆောင်ခဲ့ပါပြီ။သင်၏ဘုရားသခင်ထာရဘုရားရှောက်ဆိုလဲထိုအသီးကိုသင်၏ဘုရားသခင်ထာရဘုရားရှေ့တော်၌ထားရမည်။ရှေ့တော်၌လည်းကိုးကွယ်ခြင်းကိုပြုရမည်။ဘယ်နေရာမှာပဲနေနေဘုရားကပေးသနာတော်မူသောပြည်သင်ကအမေရိကရောက်နေနေဂျပန်နိုင်ငံရောက်နေနေမြန်မာနိုင်ငံမှာရှိနေနေနောက်ရွာမှာပဲရှိနေရှိနေသင်ရောက်တဲ့နေရာမှာဘုရားကပေးတဲ့ကောင်းကြီးမနာတွေကအသီးနှံကိုကျွန်ုပ်ဆောင်ခဲ့ပါပြီလို့ပြောဆိုပြီးဘုရားရှင်ရှေ့ကိုလာအဲ့ရမယ်တဲ့ ဒီလိုပြောပါတယ်။ဒါကြောင့်ဘာကြောင့်လဲဆိုဘုရားသခင်ကပိုင်နေဆိုတာတင့်ကိုသိစေခြင်းနဲ့တင်ပိုင်ပြီးတင်ထားလို့မရဘူး။အိမ်မှာထားထားလို့မရဘူး။ဘုရားသခင်ရှိတဲ့ဗိမာန်တော်ကိုယူဆောင်လာဖို့လိုအပ်တယ်။သိဆောင်လာဖို့လိုအပ်တယ်။အဲ့ဒီနေရာမှာရှိတဲ့ခေါင်းဆောင်ရဲ့လက်ထဲမှာအံ့နံဖို့လိုအပ်တယ်။နံပါတ်3အဲ့တော့ဒီဟာလေးကိုကျွန်တော်နည်းနည်းအချိန်လေးနည်းနည်းကြာနေတဲ့ကြောင့်ထပ်ပြီးတော့မှကြော်သွားခြင်းပါတယ်။သင်ရဲ့အသက်တာထဲမှာရလာသမျှသောအရာကောင်းကြီးများမင်္ဂလာများထဲကနေအဦးသည်အပြင်ဘုရားသခင်ကိုပူဇော်ခြင်းကပြန်ပြီးပေးခြင်းကဘုရားသခင်ကိုတင်နမတ်တဲ့နေရာမှာထားတဲ့စတရာကိုမြင်ရတဲ့တသက်ဖြစ်နေပေါ်ပြခြင်းဖြစ်ပါတယ်။နမနဲ့အဲ့ဒါအားလုံးကဘုရားသခင်ပိုင်လို့တင်ကဘုရားကိုပေးရတာဖြစ်တယ်။တင်ပိုင်တယ်လို့ဘယ်တော့မှမှတ်ယူလို့မရအောင်တချို့ကထင်တယ်ဦးသည်ပေးလိုက်တယ်ငါရဲ့တလားစာကြီးပါသွားပြီ။ငါဦးဖြည့်ဖြည့်ရတဲ့ငွေကြီးပါသွားပြီလို့ထင်တတ်တယ်မဟုတ်ဘူး။တင်ပိုင်တာမဟုတ်ဘုရားသခင်ပိုင်တာဖြစ်တယ်။နံပါတ်3ချက်သွားရအောင်။ဘုရားကတင်ကိုစိတ်ချနိုင်တဲ့သူဖြစ်ရန်အတွက်လေ့ကျင့်ပေးခြင်းဖြစ်တယ်။ညီကောင်မတို့ဘုရားသခင်ကျွန်တော်တို့စိတ်ချတယ်။ဒါကြောင့်လေဘုရားသခင်ကကောင်းမြတ်တယ်။ဘုရားကသင်စိတ်ချဖို့ကောင်းတဲ့ဘုရားဖြစ်တယ်လို့ဘုရားဘက်ကလည်းပဲသင်ကိုစိတ်ချခြင်းတယ်။ဘုရားကဂတိတည်တယ်မဖောက်ပြန်ဘူးသစ္စာရှိတယ်မေတ္တာမကုန်ဘူး။ဒါကြောင့်မလို့ဘုရားကစိတ်ချစရာကောင်းလို့မေတ္တာအမြဲတမ်းပြည့်စုံတဲ့ဘုရားမလို့ဂတိတည်သောဘုရားဖြစ်တဲ့တကြောင်သင်ကဘုရားအပေါ်မှာစိတ်ချတာကမထူးဆန်းဘူး။ဒါမဲ့မိကုန်းတစ်ခုပြန်မေးမယ်ဖခင်ကရောတင့်ကိုစိတ်ချနိုင်ရဲ့လားစဉ်းစားကြည့်ပါဦးဖခင်ကငါ့ကိုစိတ်ချလို့ရရဲ့လားဖခင်ကတင့်ကိုစိတ်ချအောင်ကျင်တယ်ဘာကြောင့်လဲတင့်ရဲ့လက်ထဲမှာအင်မတန်ကြီးမားတဲ့ကောင်းကြီးမင်္ဂလာအနှင်းပေးကျင်တယ်တင့်ကိုကြီးမားစွာဖခင်ကအသုံးပြုကျင်တယ်အဲ့တော့ဖခင်ကအဲ့ဒီကြီးမားတဲ့အရာတွေကိုသေဆောင်နိုင်ဖို့တင့်သည်သေးငယ်သောအရာမှာသစ္စာရှိလားမရှိဘူးလားဆိုတော့ကိုဖခင်ကစစ်ချင်တယ်အထူးသဖြင့်နှလုံးသားကိုစစ်ချင်တယ်တမချန်းစာထဲမှာဘန်နာရှိတော့ရဲ့မှာငွေကြေးရှိရဲ့မှာလူနှလုံးသားကရောက်တယ်တဲ့ကိုကသူတော်ဘာစီကယူတာဘယ်လောက်ယူလဲဆိုတော့ကျွန်တော်ကမိတတ်တယ်ဒါမဲ့ကိုပေးထားတယ်ဆိုဘယ်တော့မှမမေ့ဘူးဟုတ်တယ်နော်ပြန်ရမယ့်ကိစ္စဆိုတထောင်လေးပဲဖြစ်ဖြစ်တထောင်လေးပဲဖြစ်ဖြစ်သင်မှတ်မိတယ်ခုချိန်ထိမဟုတ်ဘူးလားခုချိန်ထိသင်ငွေကြေးကိုယူထားပြီးပြန်မပေးတဲ့သူခုချိန်ထိသတိရတယ်မလားအဲ့တော့တတိယကျင်နေဆိုရင်သူစီကနေပြန်ယူပြီးတော့မပယ်တော့မှပြေးပဲနဲ့ထားလိုက်သူအမြဲတမ်းတတိယနေလိမ့်မယ်။ကောင်းတဲ့တတိယကျင်တော့မဟုတ်ဘူးပေါ့။အမြဲတမ်းမြစ်တာပို့ချင်းခံနေရလိမ့်မယ်။လူဆိုတဲ့သဘောတရားကလေတသိန်းဖြစ်ဖြစ်တထောင်ဖြစ်ဖြစ်တထောင်လေးပဲဖြစ်ဖြစ်ကိုစီကပတ်စံကိုယူသွားပြီးတော့ပြန်မပေးဘူးဆိုရင်အဲ့ဒီငွေကြေးရှိတဲ့ရက်မှာလူရဲ့စင်နလုံးရောက်တက်တယ်ဆိုတဲ့တမာကျန်းစာတိုင်းလူကတတိယနေတာအဲ့ဒါအမြဲတမ်းဆွဲလန်းနေတာ။အဲ့တော့သင်ကဆွဲလန်းတဲ့ငွေကြေးကိုဒီငွေကြီးကဖခင်နဲ့ဆိုင်ပါတယ်ဆိုတဲ့အရာကိုဖခင်လက်တော်တဲ့ပြန်အပ်လိုက်တဲ့ခါကျတော့ဘန်နာတော်ရှိတဲ့ရက်ကိုစေနှလုံးရောက်တယ်ဆိုတော့သင်ဘန်နာကိုစီးပွားရေးတဲ့မထည့်ဘူးငွေကြီးကိုရတဲ့ချိန်မှာသူတစ်ပါးအထည့်ကိုမထည့်ဘူးသူတစ်ပါးကိုမချီပေးလိုက်ဘူးသင်ရတဲ့ငွေကြီးကိုသင်ရဲ့အိမ်အတွက်မလုပ်လိုက်ဘူးသင်ရတဲ့ငွေကြီးကိုသင်ရဲ့ကားအတွက်မသုံးသေးဘဲနဲ့ဖခင်သခင်စီကိုပေးလူလိုက်တော့နှုတ်ကပတ်တော်ပေါ်ပြထားတဲ့အတိုင်းသင်ရဲ့နှလုံးသားကအိမ်ထဲမှာမရှိဘူးကျွေးဝါခြင်းနဲ့မှမရှိဘူးလုပ်ငန်းတွေကိုမရောက်ဖ ೇನೆ ဘယ်သူစီရောက်နေလဲဖခင်သခင်ကိုအမြဲတမ်းဆွဲတန်းစရာအကြောင်းဖြစ်လာတယ်ဟာလေလုယဖခင်သခင်ရဲ့လက်ထဲကိုထည့်လိုက်တဲ့ခါမှာစေဘိုးတို့ထည့်လိုက်တဲ့ခါမှာဖခင်သခင်စီကိုစိတ်နှလုံးကရောက်လာတယ်ဘာကြောင့်လဲငွေကြီးနဲ့တူပါသွားတာကိုကျွန်တော်ပြောတာသဘောပေါက်မယ်လို့ယုံကြည်တယ်ဆိုတော့တင်းရအသက်တာထဲမှာရရှိလာတဲ့ကောင်းကြီးမင်္ဂလာအနည်းသည့်ဖြစ်စေများသည့်ဖြစ်စေအဲ့ဒါပေါ်မှာဖခင်ကထပ်ပြီးကောင်းကြီးပေးခြင်းတဲ့အရာတွေကိုလက်ခံနိုင်ဖို့စိတ်ချရတာစိတ်မချရဘူးလားဆိုတာကိုဖခင်ကအူဒီအဖြစ်တဲ့ကိုစံတတယ်ဘုရားကတင်းကိုစိတ်ချခြင်းနဲ့ဘာကြောင့်လဲတင်းနဲ့အတူပြုခြင်းနဲ့မှုရကအရန်ကြီးမာတယ်ပြီးခြင်းနဲ့ကောင်းကြီးမင်္ဂလာကလည်းအရန်ကြီးမာတယ်ဝိညာဉ်ကြီးကကောင်းကြီးမင်္ဂလာတွေလည်းမြောင်များစွာတင်းရဲ့လက်ထက်ကိုပေးခြင်းနဲ့ကျွန်တော်ကလူ၁၀ယောက်ကိုတန်ဖိုးထားပြီးမထိန်သိမ့်တတ်ဘူးဆိုရင်ဘုရားကကျွန်တော်လူ၁၀၀၀ပေးမှာမဟုတ်လူ၁၀၀ပေးမှာမဟုတ်ကျွန်တော်လူ၁၀ယောက်ကိုသစ္စာရှိစွာဂိယူဆိုင်ပြီးပြုစုခဲ့လို့ဘုရားကလူ၁၀၀ပေးတယ်လူ၁၀၀ကိုချစ်ပြီးဂိယူဆိုင်ပြီးပြုစုခဲ့လို့ဘုရားကလူ၁၀၀၀ပေးတယ်လူ၁၀၀ကိုကြည့်ရှုပြီးဂိယူဆိုင်ခဲ့လို့ဘုရားကလူနောက်ထပ်ထပ်ပြီးပွားများစေမကြခင်မှာတောင်းကနဲ့အောင်ရောက်လာတော့မယ်ဟာလေလုယာဘုရားကစရလဲသီးငယ်တော့ရာကနေစရတယ်စေဘုတ်ဘုတ်ကိုစရတယ်အူသီးနဲ့စရတယ်သင်တသိန်းဝင်တဲ့ခါမှာအဲ့တသိန်းကိုအူသီးပေးရတာတိတ်ပြီးတော့မှမပင်ပန်းဘူးဒါမဲ့သင်စေသိန်းဝင်လာတဲ့ခါမှာအဲ့စေသိန်းကိုအူသီးဖြစ်နေပေးရတဲ့အချိန်မှာတော့စေသိန်းလုံးဘုရားလက်ထဲထည့်လိုက်ရတဲ့အချိန်မှာတော့စိတ်နှလုံးမတက်မတာဖြစ်တယ်သင်ဟာကားတစ်စီးရောင်းဝယ်လိုက်တယ်အူဖြည့်ဖြည့်ရတဲ့ကားကိုရောင်းလိုက်တဲ့အချိန်မှာသိန်း900ရတယ်အဲ့သိန်း900ဆုံးဘုရားကိုလှူရမယ်ဆိုရင်သိန်းစိတ်ထဲမှာဘယ်လိုနေမလဲဒ တော်တော်ခံစားခတ်မှာပဲဒါပေမဲ့ဘုရားသခင်ကဘာကြောင့်တောင်းနေလဲဆိုတော့အဲ့ဒီ3500မကဘုရားခင်တင့်ကိုကောင်းကြီးပေးခြင်းလို့တင့်ရဲ့နှလုံးသားဘုရားသခင်စီမှာအမြဲဆွဲလန်းနေစေဖို့လောကကောင်းကြီးမင်လာခံစားတဲ့ချိန်မှာစိတ်နှလုံးဖောက်ပြန်ပြီးဘုရားရှေ့မှောက်မှာနှလုံးသားကလွဲသွားပြီးတော့အပေးယူမလုပ်ဖို့ဘုရားကတင့်ကိုငွေကြေးရတဲ့ချိန်တိုင်းမှာမင်းနီလာလာပြတယ်ငါသားငါသမီးမင်းလက်ထက်ကောင်းကြီးရောက်လာမင်းဘာလုပ်မှာလဲဘုရားကတင့်ကိုနှိုးဆော်လိုက်စကားပြောလိုက်အဲ့ချိန်မှာတင့်ကဝန်ခံပြီးဘုရားခင်ရှေ့မှောက်မှာဖုရားရဲ့အလိုဆန္ဒတိုင်းဝင့်ခံအနှံ့နေဆိုရင်သင်ကစိတ်ချရတော့သူဖြစ်လာတယ်ဟုတ်တယ်မလားကိုမှားထားတဲ့အတိုင်းတရားရခိုင်တော့တသွေးမသိဝင့်ခံနာခံလှုပ်ဆောင်နေဆိုရင်သူ့ကိုကိုကစိတ်ချတယ်ဥပမာကျွန်တော်ကဆရာဒေးဗစ်ကိုအလုပ်တစ်ခုခိုင်းတယ်သူကကျွန်တော်ပြောထားတဲ့တရားရခိုင်တော့ကျွန်တော်ပြောထားတဲ့စကားကိုနားမထောင်ဘဲနဲ့90ရခိုင်တော့ကိုကျွန်တော်ရဲ့သဘောကျန်တဲ့90ရောသူ့ရဲ့စိတ်သဘောထည့်ပြီးတော့သူလှုပ်လိုက်တယ်ဆိုရင်ကျွန်တော်နောက်ခါသူ့ကိုအခွင့်အရေးပေးတော့မှာမဟုတ်ဘူးသူ့ကိုအခွင့်အာဏာအနှံပြီးကြီးမားတဲ့အလုပ်ကိစ္စတွေသူ့လက်ထက်မှာအံ့မှာမဟုတ်ဘူးကျွန်တော်ပြောတဲ့စကားကိုတသွေးမသိနားထောင်တဲ့သူရဲ့လက်ထဲကိုပဲကျွန်တော်ကကြီးမားတဲ့ကိစ္စတွေကိုအနှံပြီးလှုပ်ဆောင်ခိုင်းမှာဖြစ်တယ်။ထိုနေ့လောကဖခင်ကလည်းပဲတင့်ကိုနည်းနည်းလေးကောင်းကြည့်ပေးတယ်။တချို့တွေသိမ့်တရားဆိုအယံများတယ်လို့ထင်တယ်နော်ဖခင်အတွက်ပါပါလေးပဲရှိသေးတယ်။တကယ့်ပါပါလေးဖခင်တင့်ဖခင်ကသိမ့်ထောင်မကတောင်းမကပေးနိုင်တော့ဖခင်ဖြစ်တယ်။ဒါပေမဲ့သိမ့်တရားပေးတဲ့ခါမှာတင့်နှလုံးသားအယံလှုပ်ရှားနေပြီ။10သိမ့်ရတဲ့ခါမှာတင့်နှလုံးသားအယံလှုပ်ရှားပြီးဖခင်ကိုမပေးဘဲနဲ့ဟာဒီခါတော့ရပါတယ်ဖခင်ငါ့ကိုနားလည်ပေးမှာပဲ။ပင်ဦးဒီကောင်းကြီးမှာ principle ကိုချော်သွားပြီဆိုရင်ဖခင်ကတဲ့နှလုံးသားကိုလှမ်းကြည့်တယ်။ဖခင်ကိုပရမနေရာမှာထားတတ်ဘူး။ကောင်းကြီးမလားရတဲ့ချိန်မှာနှလုံးသားဖောက်ပြန်တတ်တယ်။ဘယ်တော့မှတင်နောက်တဲ့သိန်းတစ်ထောင်ရဖို့မမျှော်လင့်နဲ့။ဖခင်ပေးလို့မရတော့ဘာကြောင့်လဲတင်သစ္စာမရှိဘူး။တင်နှလုံးသားဖောက်ပြန်သွားတယ်။တင်နှလုံးသားအပေးယူလုပ်လိုက်တယ်။အဲ့တော့ဖခင်သခင်ကတင်စိတ်ချလို့ရဖို့တစင်ချင်းစီဖခင်ကဖြည်းဖြည်းချင်းကောင်းကြီးပေးတယ်။စေဖို့ရဖို့အားဖြင့်သွန်သင်တယ်။ဦးဒီအားဖြင့်သွန်သင်တယ်။နေတဲ့အရာကိုပေးခိုင်းတယ်။နေတဲ့အရာကိုပေးနိုင်ခါမှာများတဲ့အရာဖခင်ထက်တော်များတဲ့အရာပေးတယ်ဖခင်တာ၍များသောအရာထက်တော်တယ်။တာ၍များသောအရာပေးတဲ့ခါမှာဖခင်ကတာ၍များသောအရာထပ်ပေးတယ်။တာ၍များသောအရာကိုဖခင်သခင်လက်ထက်ပြန်အရဲတဲ့အချိန်မှာတာ၍များပြသောအရာတင်းလက်ထက်မှာအနေနဲ့။ဟာလေလုယာတိုးပွားခြင်းအဲ့ဒီနိလန်းနဲ့ပဲသွားလို့ရတာ။ဒါကြောင့်ဖခင်သခင်တင်းရဲ့လက်ထက်မှာတိုးပွားခြင်းပေးခြင်းဒါပေမဲ့အတိတ်ကပါလဲဆိုဖောက်လွဲဖောက်ပြန်ဖြစ်တဲ့စိတ်နှလုံးကငွေချင်းတော့လိုက်မသွားပဲဖခင်ကိုနမတဲ့နေရာမှာထားတက်လာမထားတက်လာဆိုဖခင်ကတောင်းတာဖြစ်တယ်။အဲ့တော့သင်ပိုင်ဆိုင်ထားတဲ့ဆေဘုတို့ဖခင်လက်ထဲကိုအပ်လိုက်တာအဦးသည်ဖခင်လက်ထဲကိုအပ်လိုက်တာသင်ဆုံးရှုံးသွားတာမဟုတ်ဘူး။ဖခင်နဲ့ဗရင်ညင်ပြုတ်လိုက်တာဖြစ်တယ်။ဟာလေလုယာ။အရာခသိန်းကိုတတ်နိုင်တော့ဖခင်နဲ့သင်က contract လုပ်လိုက်တာ covenant လုပ်လိုက်တာဗရင်ညင်ပြုတ်လိုက်တာချိတ်ဆက်လိုက်တာဖြစ်တယ်။ဖခင်သခင်ရဲ့အလိုဆန္ဒနဲ့အညီသင်ဖခင်သခင်ကိုဝန်ခံလိုက်တဲ့အချိန်မှာဖခင်ကတင့်ကိုကောင်းချီးပေးလို့ရတဲ့ channel တစ်ခုပွင့်သွားတယ်။ hallelujah တင့်သဘောနဲ့တင်ပေးနေတဲ့အရာဖခင်ခင်ရဲ့နီးလက်မုတ်ဖဲနဲ့တင်ကထိန်းထားတဲ့အရာကတင့်နီးတင့်ဟန်နဲ့ငွေချေးကို arrangement လုပ်ပြီးသုံးနေတဲ့အရာကိုဖခင်ကောင်းချီးပေးလို့မရ။ဒါပေမဲ့တင်ကနားလည်ဖို့လိုအပ်တယ်ဖခင်ရဲ့နေရာမှာသဘောတရားကိုနားလည်ဖို့လိုအပ်တယ်။ကျွန်တော်ဥပမာလေးပေးမယ်နော်။ဒါကတင်ပိုင်ဆိုင်တဲ့တင်ရလဆောင်ွေဆိုပါဆိုတလမှာတင်လှုပ်လှုပ်ပြီးရလာတယ်တင်စီးပွားလှုပ်ပြီးရလာတယ်ငွေကြေးဆိုပါဆိုဒါကတင်ဘွားရဲ့အခန်းကဏ္ဍတွေဖြစ်တယ်အဲ့ဒီအရာအတွက်တင်ရတာရလာတဲ့ငွေကြေးလေးလစာလေးနဲ့တင်က arrangement လုပ်တယ်စားစစ်တင်ဖယ်တယ်ချက်သားဝက်သားတွေနေတိုင်းမစားနိုင်ဘူးချိုးချယ်ပြီးတော့မှကစွန်ရွက်လေးနဲ့ဖြတ်ကျော်ရတဲ့အချိန်ရှိတာပေါ့နော်ချင်းချင်းပြီးစားတာပေါ့နည်းနည်းစားအရင်ကြီးလဲဖော်ဖော်တီမစားရဘူးနော်ကြည်လိုက်လဲလူကကြုံရုပ်ပေါက်နေပြီဒီတိုင်းကျဝင်းနဲ့ပဲကစွန်ရက်နဲ့တပါသွားနေတယ်ကစွန်ရက်တော့မကူစည်းတော်တော်ကြီးသွားပြီเนาะကစွန်ရက်နာတော့တိတ်ကပ်ဖို့မလွယ်တော့တဲ့အချိန်တွေမှာသင်ချိုးချမ်းပြီးသင်ငွေကြေးကိုသုံးဆွဲတယ်နောက်သင်သားသမီးရဲ့ចောင်းစည်းဩနည်းနည်းလေးသူကခုခေတ်ကလည်းចောင်းစည်းတွေကနည်းနည်းလေးအများလာပြီမနစ်ကတည်းတိုးပြီးကောက်တဲ့ခါကျတော့နည်းနည်းလေးကောင်းကပ်ရဒီနှစ်မှာတိုးပြီးပေးရတယ်ပြင်မီတာကမီတာကလည်းတော်တော်လေးပေးနေရပြန်တယ်ဆိုတော့အဲ့အတွက်ကလည်းဖေရသေးတယ်ကျန်တဲ့အရာကိုသင်စုဆောင်းဖို့ထားတယ်เนาะအဲ့တော့ကြားထဲမှာစားစိကဧည့်သည်ရောက်လာတော့မလောက်ပြအောင်ထပ်ပြီးတော့မထည့်ရပြန်တယ်။ကဲအဲ့ဒီအချိန်မှာသစ်အိမ်မှာတာသမီးကနာမကျန်းဖြစ်ပြီးစေးရုံတက်ရပြီ။စေးရုံတက်ဖို့ရန်အတွက်ပေးရမယ့်ပမာဏကဒီအပြစ်ပေးရမှာ။သင်ဘာဖြစ်ပြီလဲ။ငွေကြီးမလောက်ငါတော့။သင်ပေးတယ်ဒါပေမဲ့ငွေကြီးမလောက်ငါတော့။ကုန်သွားပြီ။သင်ဘာလုပ်ရပြီလဲ။ဟဲ့ငါချီးပါအောင်ရဲ့လုပ်ပါအောင်ငါကူညီပါအောင်သူများစီကသွားပြီးတော့မှချေးယူရပြီ။ဖခင်ကတင့်ကိုသူတစ်ပါးစီကချေးငားစေခြင်းနဲ့ဖခင်မဟုတ်။တင့်ကသူတစ်ပါးကိုချေးငားရတော့အခွင့်ဖခင်ပေးခြင်းတာဖြစ်တယ်။ကူခတ်ပြီ။ သွားပြီရုတ်တရက်ကြီးပေါ်လာတဲ့မှာကားအဆီတက်ဖြစ်လို့တခုခုစေးုံတက်ရလို့ရုတ်တရက်ပေါ်လာတဲ့ကိစ္စ300ငွေကြီးကုန်ပြီဘာမှပြီးစရာမရှိတော့ကုန်ပြီဗျအဲ့မှာဘာနဲ့သွားပြီးမလားဒီမှာဟိုကတောင်းနေတာအပြည့်တဝက်နဲ့မရအောင်အပြည့်အရစ်ချမရအောင်ခုချက်ချင်းလက်ငင်းပေးရမယ်ပြီးစရာမရှိတော့သူများစီကသွားဆွဲပြီးပေးရတာဖះလို့တော့မဟုတ်ဘူးအဲ့ဒီဆွဲလိုက်တဲ့ပတ်ဆောင်ပြန်ပြီးတော့မှဆက်ရတာကခုနလိုငါတို့ဒီခါတော့နည်းနည်းလေး short ဆားမှဖြစ်မယ်ဆိုတာနဲ့ဒီထဲကနေပြန် race တော့ခေါင်းအရန်ကြိုက်ပင်ပန်းနဲ့မောပန်းနဲ့စိတ်ပူရတယ်ပူလောင်ရတယ်ဒါပေမဲ့ဒီခါမှသင်သဘောပေါက်သွားတယ်ဖခင်ရဲ့နေရာမှာသဘောပေါက်သွားတယ်ဟောအတင်းတော်မှာဆရာ Titus ကအူဒီပြောပြီးဆေဘိုရိုနဲ့ပတ်သက်ပြီးပြောတယ်သင်အူဒီဆေဘိုရိုကိုဖခင်စီကိုပြီးတယ်သင်ပိုင်ဆိုင်ထားတဲ့တနစ်တာလုံးဝင်လာမဲ့ငွေကြေးတွေကတလတာလုံးဝင်လာမဲ့ငွေကြေးတွေဖခင်သခင်ရဲ့ဒါကဘုရားသခင်ရဲ့တဘာဝလွန်ထောက်ပံ့ပေးနိုင်သောဘုရားသခင်ရဲ့သဘောတဘာဝဘုရားသခင်ရဲ့ကောင်းချီးမင်္ဂလာဘုရားသခင်ရဲ့ဖြစ်ခြင်းဘုရားသခင်ရဲ့တကူတော်နဲ့သင်ကဘာလုပ်လိုက်ပြီလဲဆိုတော့ပြင်ရင်ပြုတ်လိုက်ပြီဘာနဲ့လဲဆေဘုရားအပြင်သင်ရငွေကြေးကိုဘာမှမထည့်ခင်မှာဘုရားလက်ထဲထည့်လိုက်တယ်ဟာလေလုယာဆေဘုရားပေးလိုက်ပြီဘုရားလက်ထဲအပ်လိုက်ပြီသင်နေနဲ့ထင်တာဟာအရင်တော့အပြည့်လောက်ရှိတဲ့အရာတော်မှမနေချိုးချန်နေရတာအခုဖះလက်ထဲကိုတော်တော်များများပေးလိုက်ရပြီလို့သင်ထင်တဲ့အချိန်ငါ့မှာနည်းနည်းလေးပဲကျန်တယ်လို့သင်ကမြင်တယ်ဒါမဲ့သင်ကဘာကိုချိတ်ဆက်လိုက်တာလဲဖះသခင်နဲ့ချိတ်ဆက်လိုက်ပြီဖြစ်တယ်ပြင်ညင်ပြုတ်လိုက်ပြီဖြစ်တယ်သင်ရဲ့လက်ထဲမှာကျန်နေတဲ့ငွေကြေးကသင်တို့နဲ့နေတယ်လို့ထင်နေမယ်သင်ခွဲပြီးစပြီးငါရဲ့เนาะစားဖို့အတွက်စားစေးကဒီလောက်ပြီးရင်ចောင်းစေးကလာစင်เนาะចောင်းစေးနဲ့တခြား expenses တွေရဒီလောက်ပြီးရင်အိမ်မှာရှိနေတဲ့မီတာခါနဲ့တခြားကုန်ကြစိတ်တွေကဒီလောက်တင်သုံးတဲ့အခါမှာရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ထပ်လိုအပ်မှုတွေအများကြီးရှိမှာပါဒါကျွန်တော်ပြမယ်ဆိုတော့အများကြီးဒါပေမဲ့နောက်ထပ်လိုအပ်ချက်ရှိလာခါမှာတင်မှာပြီးစရာမရှိဘူးလို့ထင်တဲ့အချိန်မှာတင်ကုန်သွားပြီလို့ထင်တဲ့အချိန်မှာတင်ကကြွေဝတော့ဖျားနေပြင်းညင်ပြုတ်ထားတဲ့အတွက်ကြောင့်ဒီဖျားခင်ကြွေဝတော့ဖျားခင်နဲ့တင်ကပြင်းညင်ပြုတ်ထားတဲ့အတွက်ကြောင့်သူပိုင်ဆိုင်သမျှတော့အရာကတဲ့နဲ့ဆက်ဆိုင်နေတာဖြစ်တယ်။ဒါကြောင့်ဖခင်ခင်နီးရမကဘာလဲဆိုတော့တင့်လက်သေးကငွေကြီးကုန်ပေမဲ့တင်းဒီဖခင်နဲ့ဗြိညင်ပြုတ်ထားတော်သူဖြစ်တဲ့အတွက်ကြောင့်ဖခင်ခင်စီရကျွေဝါခြင်းကတင့်ပေါ်မှာထပ်ပြီးထပ်ဖြစ်ပြီးတယ်။အရင်တော့ကတော့တင့်ရဲ့လက်သေးမှာဘာမှမရှိဘူး။တင့်မိုင်းတင်သူတစ်ပါးစီရခြင်းငါးပြီးယူတယ်။ဒါပေမဲ့ထောက်ပံ့ပေးနိုင်တော့ဖခင်ကတင့်ရဲ့လက်သေးမှာထည့်ပေးလိုက်တဲ့ခါကျတော့တင်ကအဲ့ဒီငွေကြီးကိုတင်သုံးတဲ့အခါမှာဖခင်ကလိုအပ်သမျှလေးကိုပဲထောက်ပံ့ပေးတဲ့ဖခင်မဟုတ်ဘဲနဲ့ပြေယုံတာမကရှံရတော့ခွင့်ကိုဘုရားခင်ပြင်ဆင်ပေးတယ်။တင်းကိုရှံရတော့ခွင့်ကိုဘုရားခင်ပြင်ဆင်ပေးတယ်။ရှံရတော့ခွင့်ကိုဘုရားခင်ပြင်ဆင်။ဘာကြောင့်လဲ?ဒီနေရာကမကုန်ဘူး။ဒီမှာကုန်သွားရင်တဘာဝလုံးထောက်ပံ့နိုင်တော့ဘုရားကထပ်ပြီးတင်းကိုဖြည့်ပေးဦးမှာဖြစ်တယ်။ဟာလေလုယ။တင်းရဲ့လက်ထဲမှာဘယ်တော့မှမကုန်ခံသွားဘူး။အာမင်။ကောင်းမြတ်သောဘုရားလက်ခုပ်တီးပြီးချီးမွမ်းရအောင်။ဟာလေလုယ။ဘုရားညီကောင်မတို့မြင်ရတဲ့ဘုရားကိုပေးရမယ့်အရာကိုဝန်ခံလိုက်ပါ။အဲ့ဒါကနှလုံးသားကိုပေါ်ပြတာဖြစ်တယ်။အဲ့ဒီကတင်ကုန်ခံသွားတာမဟုတ်ဘုရားသခင်ကပြင်ညင်ပြုတ်လိုက်တဲ့ကြောင့်ဘုရားသခင်ကကျွေဝါတော့ကောင်းကင်ဘန်နာနဲ့တင်ချိတ်ဆက်လိုက်တဲ့အတွက်ကြောင့်တင်ဘလောက်ပဲတုံတုံလိုအပ်မှုတွေရှိလာတဲ့ခါမှာလက်ထဲမှာတပြားမှမရှိတော့ချင်မှာဘုရားသခင်ကတဘာဝလုံးနီးလန်းနဲ့ထောက်ပံ့ပေးပြန်တယ်ဟာလေလုယကျွန်တော်ရဲ့ဘဝတွေအဲ့လိုပဲရှေ့ဆက်ရတာဖြစ်တယ်တတ်သိခံမယ်ဆိုခံစားရမှာအများကြီးပဲကျွန်တော်ရဲ့အသက်တာထဲမှာညီကောင်မများအာခန်နဲ့အာဗြဟံမှာကွဲပြားခြားနားမှုရှိတယ်သူတို့သွားပြီးတင်ပိုက်တဲ့ချိန်မှာအဲ့ဒီတင်ပိုက်တဲ့နေရာကဘာပစ္စည်းဘာဥစ္စာမှယူမလာနဲ့အကုန်ရှင်းရှင်းပြည့်စည်ပါလို့ဖခင်ပြောတယ်။ဒါမှမဟုတ်ကျွန်တော်ပြောမယ်နော်။ဘာတစ်ခုမှပိုင်ဆိုင်မှုမရှိသေးတဲ့အချိန်မှာကိုရောကိုကျွန်တော်အကုန်လုံးပေးနိုင်တယ်လို့ပြောနိုင်ပေမဲ့တကယ်တမ်းကျွေဝါခြင်းကောင်းကြီးမင်္ဂလာကိုခံစားလာရပြီ။ဒါဆိုတခုငွေကြီးခံစားလာရပြီ။ပိုင်ဆိုင်မှုတွေရှိလာပြီဆိုရင်ဖခင်ကိုပေးနိုင်ဖို့အရန်ခတ်တယ်နော်။အဲ့တော့အာခန်ကဝင်ပြီးတင်ပိုက်တဲ့ခါမှာ तू တောထဲမှာဖြတ်သန်းလာခဲ့တဲ့အချိန်မှာဒီအင်ဂျီဒီဝတ်စားပဲလေ။အင်ဂျီလဲစရာမရှိဘူးလေအခုသူသွားသိမ့်ပိုက်တဲ့နေရာကကျွယ်ဝချမ်းသာတဲ့တိုင်းပြည်ဖြစ်တော့အဲ့ဒီလူကုန်ထန်းနေရှင်ပြင်းတွေဝတ်တဲ့ဂဒီဘာကြီးတွေအင်ဂျီဝတ်လုံကြီးတွေကသူ့အတွက်အရန်လိုချင်စရာဖြစ်တယ်မိန်းကလေးတွေပို့ပြီးကိုချင်းစာနိုင်လေးပဲအရန်လှပတဲ့ဝတ်စုံတွေတွေ့တဲ့ခါမှာကျွန်တော်တို့ဟာလိုချင်လိုက်တာအာခန်ကအဝတ်စားလည်းတွေ့တယ်ရွှေတွေလည်းတွေ့တယ်ငွေတွေလည်းတွေ့တဲ့ခါမှာဖြက်စီးရမှာအရန်နှမျောလာတယ်မရှိခင်တုန်းကတော့ဖခင်ကိုကျွန်တော်အကုန်လုံးပေးနိုင်ကျွန်တော်တပွားအလုံးပေးနိုင်တယ်အာရေလည်းပြောနိုင်တာပေါ့ဒါပေမဲ့ကိုမျက်စိရှိမှာကိုလက်ကန်းလေးမှာပဲတိမ့်လိုက်ရင်ယူလိုက်ရင်ကိုအတွက်ဖြစ်နေတဲ့အရာကိုဖခင်ကမင်းတို့မသိမ့်ပိုက်ရအောင်မင်းတို့မယူရအောင်ရှင်းရှင်းပြတ်စီပါအရာနှမျောတာဒီလောက်တံပိုးကြီးတဲ့အဝတ်စားငါတသက်နဲ့တကူတစ်ခါမှမတွေ့ခဲ့ရဘူးအင်မတန်တံပိုးကြီးတဲ့အဝတ်စားမီးရှို့လိုက်ရမှနှမျောတယ်ရွှေငွေတွေဒီလိုဖြတ်စီးပလိုက်ရမှနှမျောလိုက်တာငါအတွက်လေးယူထားရင်ဘယ်လောက်ကောင်းမလဲလူတွေမသိအောင်သူယူလာပြီးမှကြမ်းပြင်ထဲမှာဖွက်ထားတယ်ဖခင်ကမရဘူးတွေ့တယ်အဲ့တော့ဘာဖြစ်လဲ ဘုရားကပေါ်ထုတ်တယ်မင်းရဲ့နှလုံးသားငါရှိမှယိုယွင်းသွားပြီဘာဖြစ်လဲ तू နဲ့သက်ဆိုင်တယ် तू လှုပ်လိုက်တဲ့အရာလေးက तू တယောက်တည်းမကောက်သူ့ရဲ့ဆွေမျိုးသားစဉ်အကုန်လုံးကဂဲနဲ့ပေါက်တက်ပြီးမှအသက်ခံရတယ်အသက်သေဆုံးသွားရတယ်ဘုရားကမရဒါပေမဲ့အာဗြဟံအိဇက်သူတို့ရတဲ့ဆယ်ဘုတို့သူတို့ရတဲ့အကောင်းကြီးမလားတဲ့ဆယ်ဘုတို့အူဒီဘုရားကိုပြီးတဲ့အခါမှာအဲ့ဒီသူတို့ရောက်တဲ့တိုင်းနိုင်ငံထဲမှာရှိတဲ့ရှင်ပြင်းထက်တာ၍ကျွယ်ဝချမ်းသာရောက်သောခွင့်ကိုဘုရားခင်ပြင်ဆင်ပေးတယ်ဆိုတော့တွေ့ရတယ်ဟာလေလုယာတူပွားခြင်းဘုရားခင်စီလို့လားဒါကြောင့်သင်ပိုင်ဆိုင်ရတဲ့အရာတွေအထက်မှာဘုရားကိုပရမနိယာမှာထားပါသင်ကြည့်မြင်နေရတဲ့အရာတွေအထက်မှာဘုရားကိုပရမနိယာမှာထားပါသင်ချားနေရတဲ့စကားတွေအထက်မှာဘုရားကိုပရမနိယာမှာထားပါညီကောင်မတော်တို့ကျွန်တော်ခံစားချက်တွေအထက်မှာဘုရားကိုပရမနိယာမှာထားပါအဲ့ဒီပရမနိယာထားခြင်းကိုဘုရားကမြင်ရတဲ့အရာတွေအပြင်ကျွန်တော်တို့ကိုသွန်သင်တဲ့အခါမှာဘုရားရဲ့အလိုတော်စကားကိုနားခံပြီးတော့ပရမဦးစားပေးဖြစ်တဲ့ဦးသည်ဆေဘုဘကိုဘုရားရဲ့လက်ထက်မှာအနှင်းပွင့်ရဖြစ်တယ်နောက်ဆုံးတစ်ချက်တွေကိုကျွန်တော်ပြောခြင်းတယ်ဒီနေ့သင်ရဲ့ဦးသည်ဆိုတဲ့အရာကနံပါတ်၄ပူဇော်ရတယ်ရွေးယူရတယ်ခုနကျွန်တော်တို့ရတဲ့ငွေကြေးအချိန်အာရီဥစ္စာပစ္စည်းသာသမီဒါတို့ဘုရားလက်ထက်မှာအနှံ့ယုံတာမကပဲနဲ့ဘုရားကဒါလေးကိုသိကိုနားလဲစေခြင်းတယ်ဦးသည်ဆိုတာပြင်ပအခြေအနေတွေငွေကြေးဥစ္စာတွေပဲပြောတာမဟုတ်ဘဲနဲ့နော်ကောင်းကြီးရနိုင်တဲ့နီလန်တစ်ခုတက်တက်ပဲမဟုတ်ဘဲနဲ့ဝိညာဉ်ပိုင်းဆာမှာသာ၍နည်းနေတဲ့အရာဖြစ်တယ်ယောမအခန်းကြီး7အငယ်16ကျွန်တော်တို့ကဖတ်ရအောင်ယောမအခန်းကြီး7အငယ်16အူးနေတော့မုံစင်းကတန်ရှင်းရင်တပုံးလုံးတန်ရှင်းတယ်အမြစ်ကတန်ရှင်းရင်အခက်လက်တွေတန်ရှင်းတယ်ဒါလေးကိုသေချာလေးမှတ်ထားစေလိုတယ်အရင်ဦးဆုံးနေလိုက်တဲ့မုံစင်းကညစ်ပတ်သွားတယ်ဆိုတော့မုံစင်းတပုံးလုံးကညစ်ပတ်သွားတယ်အရင်ဦးဆုံးနေလိုက်တဲ့မုံစင်းကတန်ရှင်းတယ်ဆိုတော့မုံစင်းတပုံးလုံးကတန်ရှင်းတယ်အမြစ်ကတန်ရှင်းရင်အခက်လက်တွေအားလုံးကလည်းတန်ရှင်းတယ်အမြစ်ကညစ်ပတ်ရင်အခက်လက်တွေကညစ်ပတ်မယ်ထွတ်မြောက်ချမ်းခန်းကြီး73အငယ်73ကိုအတူကဖတ်ရအောင်တင်တို့၌ဥပွားသောသားအပေါင်းတို့နှင့်တင်တို့၌ရှိရသောတိရစ္ဆာန်တို့၏သားဥပောင်းတို့ကိုထရဘုရားအဖို့အတိအချာခွဲထားရကြမည်အတိရှိသမျှတို့သည်ထရဘုရား၏ဥစ္စာဖြစ်ရကြမည်မိမ၌ဥပွားသောမိသငယ်ကိုသိုးသငယ်နှင့်ရွေးရမည်မရွေးလိုလျင်မိသငယ်လေပင်ကိုချိုးရမည်လူသားတို့တွင်သားဥအပေါင်းကိုရွေးရမည်ညီကောင်မောင်မများဒီနှုတ်ကပတ်တော်နှစ်ခုကကွဲပြားခြားနားမှုရှိတော်လဲအတိတ်ပဲအတူတူပဲဖြစ်တယ်။မုံစိန်စနေတဲ့မုံစိန်ကမတန်ရှင်းဆိုတဘုံလုံးကမတန်ရှင်းဘူး။အမြစ်ကမတန်ရှင်းဆိုရင်တပင်လုံးမတန်ရှင်းတော့ဘူး။ညီကောင်မတို့တင့်ကိုဘုရားသခင်ကပရမနေရာမှာထားတော်ဘုရားဖြစ်တယ်။တင်ကဘုရားကိုပရမနေရာမှာဘာကြောင့်ပေးရတယ်ဆိုဘုရားကတင့်ကိုပရမဦးစားပေးဖြစ်နေတတ်မှတ်ထားလို့ဖြစ်တယ်။ဘုရားရဲ့အာဂျန်ဒါတွေထဲမှာတင်ကနောက်ဆုံးမဟုတ်ဘူး။လူတွေကသာတင့်ကိုနောက်ဆုံးပို့ရင်ပို့မယ်လူတွေကသာတင့်ကိုကြောင်ထိုးရင်ထိုးလိမ့်မယ်ဖခင်သခင်ရဲ့အာဂျန်ဒါထဲမှာတော့တင်က VIP ဖြစ်တယ်ဖခင်ရဲ့ list ထဲမှာတင်ကထိတ်ဆုံးမှရှိတော်သူဖြစ်တယ်ဖခင်ကတင့်ကိုပရမနေရာမှာထားဘယ်တော့တောင်ပရမနေရာထားလဲတင်မရှိတဲ့ကောင်းငင်မှာသူမပြောဘူးဒါကြောင့်မြေကြီးကိုဆင်းလာပြီးလောကထဲကိုဆင်းလာပြီးတင်နဲ့ကျွန်တော်ကိုရယူဖို့ရန်အတွက်အသက်စွန့်ပြီးတော့မှကဲတင်ပြီးတဲ့အရာကတင့်ကိုသူဘယ်တော့တန်ဖိုးထားတယ်လဲပရမနေရာမှာထားလဲဆိုတော့ထင်ရှားတယ် hallelujahဒါကြောင့်ကျွန်တော်တို့အရန်ချပြီးကျွန်တော်တို့ကိုပရမနေရာမှာထားပြီးတမိုးထားတဲ့ဖခင်ဦးစားပေးတော့ဖခင်ကိုကျွန်တော်တို့ပြန်ပြီးဦးစားပေးရကျွန်တော်တို့မခက်ခဲပါဘူးဒါကတင့်အတွက်ဖခင်ကစိန်ခေါ်နေတာဖြစ်တယ်ငါမင်းကိုချစ်တယ်လို့မင်းငါ့ကိုချစ်နိုင်ရဲ့လားငါမင်းအတွက်ပရမနေရာမှာထားပြီးဦးစားပေးပြီးတော့မှဒီလောကတွေကိုဆင်းကြွားလာငါအသက်ကိုစွန့်တယ်စွန့်တယ်လို့သင်ရလဲပဲသင်ရဥစ္စာပစ္စည်းတွေရဲ့အထက်မှာခံစားချက်တွေရဲ့အထက်မှာနာကျင်မှုတွေရဲ့အထက်မှာကြားရတဲ့စကားတွေရဲ့အထက်မှာငါ့ကိုဦးစားပေးနိုင်ရဲ့လားတချို့ကစကားလေးတစ်ခုံကြောင့်ဖခင်ကြောင့်မလာတော့ဘူးဒီဖေရကတော်တော်တောင်းတက်တဲ့ဖေရပဲငါပေါ်မှာမတရားတဲ့ဖေရပဲဖေရเจ้าမရောက်လာတော့သင်ကြားရတဲ့စကားတွေတချို့သူတွေကကြားရတဲ့စကားတွေကြောင့်ဖေရเจ้าမလာတော့ခံစားချက်တွေကြောင့်ဖေရเจ้าမလာတော့ဖေရကိုထားခဲ့လိုက်တယ်ဖေရမှုတော်တွေမှာမပါဝင်ကျွန်တော်ညီကောင်မောင်မများဖေရကတင့်ကိုအရန်ချစ်တယ်ပရမနေရာမှာထားတယ်ဗျာဒီနေ့သင်ကလည်းပဲဖေရကိုပြန်ပြီးတော့မှပရမနေရာမှာထားတတ်ဖို့လိုအပ်တယ်အဲ့တော့ကျွန်တော်တို့ရဲ့အသက်တာထဲမှာဖေရကကျွန်တော်တို့ဦးစားပြီးပရမနေရာမှာရွေးယူတော့လည်းပဲကျွန်တော်တို့ရဲ့အမြင့်မတန်ရှင်းခဲ့ဘူးဘသူအဖြစ်လဲအာရနဲ့ဧဝဖခင်ရဲ့စကားကိုနားမထောင်တဲ့အခါမှာအူးနေတော့မုံစိမ့်ဖြစ်တဲ့အာရနဲ့ဧဝကအပြစ်တရားတွေရောက်သွားတဲ့အခါမှာမုံစိမ့်တပုံးလုံးကညစ်ပတ်သွားရတယ်လို့ပဲလူသားမျိုးနဲ့တစ်ခုလုံးကအပြစ်တရားရဲ့လက်အောက်ထဲကိုရောက်သွားတယ်အူ နေတော့မုံစိမ့်ကတန်ရှင်းတဘုံလုံးပြန်ပြီးတန်ရှင်းมาဖြစ်တဲ့ကြောင်ဘုရားကရွေးယူဖို့ရန်အတွက်ပြင်ဆင်တယ်ဒါကြောင့်ခုနကကျွန်တော်ဖတ်သွားတဲ့ထွတ်မြောက်ကျမ်းခန်းကြီး73:2မှာမိမ၌အူဖွားသောမိတငယ်ကိုတဲ့တိုးတငယ်နဲ့ဘာလုပ်ရတာလဲလဲလဲလဲရတယ်ရွေးရတယ်ဒါကဝိညာဉ်ရနဲ့သက်ဆိုင်တဲ့ဖွင့်ပြချက်ဖြစ်တယ်မိဆိုတဲ့သဘောတရားကမတန်ရှင်းဘူးလို့တမန်ကျမ်းစာကသတ်မှတ်ထားတယ်တိုးကိုကြတော့ဖျားကိုပူဇော်လို့ရတယ်တန်ရှင်းသောဒိဋ္ဌံဖြစ်နေသတ်မှတ်ထားတယ်မိကပါဦးတွေမိဦးတွေနော်မိကနော်နောက်တဲ့ဒိဋ္ဌံတွေမြောက်များဆိုတော့မိရဲ့ဥဖွားသောသားတွေအများကြီးမွေးလာလိမ့်မယ်ဖျားကိုပူဇော်လို့မရဘူးဘာလို့မတန်ရှင်းဘူးပူဇော်လို့ရအောင်ဘာလို့ရလဲတိုးငွေနဲ့လဲလဲရတယ်ဖျားကတင်းနဲ့ကျွန်တော်ကိုပိုင်ခြင်းတယ်တင်းနဲ့ကျွန်တော်ကဖျားပြင်ဆင်ထားတဲ့ပရမဏီယာမှာရှိတော်သူဖြစ်တယ်နော်ဖျားကတိမ့်ပိုက်လို့မရဘူးဖះကသူ့လူမျိုးတွေဖြစ်နေထွေးပွေလို့မရအောင်ဖះကသူ့ချစ်တဲ့သားသမီးဖြစ်နေထွေးပွေလို့မရအောင်ဘာကြောင့်လဲတင်းနဲ့ကျွန်တော်ကမတန်ရှင်းဘူးမိကြီးလိုပဲဖះကင်ရှိမှမှာမတန်ရှင်းတော့သူတွေဖြစ်တယ်ဒါပေမဲ့မတန်ရှင်းတဲ့တင်းနဲ့ကျွန်တော်ကိုရွေးယူနိုင်ဖို့ရတယ်ဘာလို့ရလဲသိုးတငယ်ဟာလေလုယာယေရှုခရစ်တော်ဒီဥတော်သိုးတငယ်ကိုဒီလောကကိုဆင်းကြွလာစေပြီးတော့မှတင်းနဲ့ကျွန်တော်အဖြစ်ကြွေးအားလုံးတော်လဝါကရမှာအသေးခံပြီးတော့အသွေးသွင်းပြီးသုံးရမြောက်တဲ့နေမှာပြန်လဲပြီးရှင်မြတ်ထားမြောက်တယ်ယေရှုခရစ်တော်ဒီဥတော်သိုးတငယ်အားဖြင့်သင်နဲ့ကျွန်တော်ကိုရဖို့ဘုရားကပြန်ပြီးတော့လဲလှယ်လိုက်တာဖြစ်တယ်။အဲ့တော့ကျမ်းစာတစ်ချက်ကဒီလိုပြောတယ်။ကိုလိုသဲခန်းကြီး1အငယ်7ကနေ16ကိုတူကဖတ်ရအောင်။အလင်းနိုင်နေသောတန်ရှင်းသူတို့၏အမွေကိုငါတို့သည်ဆက်ဆံဝင်စားထိုက်မိအကြောင်းယေရှုပြုတော်မူ၏။မောင်မိုက်တကိုးမှလည်းငါတို့ကိုနှုတ်၍ချစ်တော်မူသောသားတော်၏နိုင်ငံတည်းသို့သွင်းတော်မူ၏။ထိုသားတော်၏အသွေးအားဖြင့်အပြစ်လွတ်တော်မူခြင်းဒီဥတော်ရွေးနှုတ်တော်မူခြင်းကြီးစုကိုငါတို့သည်ခံရကြ၏ထိုသားတော်သည်မျက်မြင်မရသောဘုရားခင်ပုံတနံတော်ဖြစ်သာဝိနည်းသတ္တဝါအပေါင်းတို့တွင်လည်းသားဦးဖြစ်တော်မူ၏အကြောင်းမူကားထိုသားတော်သည်ကောင်းငင်ပေါ်မြေကြီးပေါ်မှရှိသမျှသောယူပယာအယူပယာညာစပလင်ဖြစ်စေအစိုးရခြင်းတကိုဖြစ်စေအထုမြတ်ဖြစ်စေအာနာဇက်ဖြစ်စေခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ထိုသခင်အားဖြင့်၎င်းထိုသခင်အဖို့လုံက၎င်းခတ်သိမ်းသောအရာတို့သည်ပန်းစင်းနေဖြစ်ကြ၏ဖျားသခင်ကတင့်ကိုရဖို့တင့်ကိုရွေးနှုတ်ဖို့တန်ရှင်းသောသူတွေရဲ့အမွေကိုရဖို့တန်ရှင်းသောသားတော်ရဲ့နိုင်ငံတော်တဲ့ကိုရောက်လာဖို့ရန်အတွက်မတန်ရှင်းတဲ့တင်နဲ့ကျွန်တော်ကိုစားအူဖွားသောသားဖြစ်တဲ့သားဦးတည်ဟူသောသိုးငယ်တည်ဟူသောယေရှုခရစ်တော်ရဲ့အသက်နဲ့လဲလှယ်လိုက်တာဖြစ်တယ်အာမင်ဒါဆိုယေရှုခရစ်တော်ကသူ့အသေးခံပြီးထမြောက်တဲ့အခါမှာဘသူကမှသေခြင်းတရားမအောင်မြင်ဘူးဒါပေမဲ့ယေရှုကပရမအူဆုံးသေခြင်းကိုအောင်မြင်သော first person first born သေခြင်းကိုအောင်မြင်သောပရမအူဆုံးသောတာဦးဖြစ်တယ်အဲ့ဒီတာဦးကသေခြင်းကိုအောင်မြင်တဲ့အတွက်ကြောင့်ဒီတာဦးကိုယုံကြည်သောတနည်းအားဖြင့်ယေရှုခရစ်တော်ယုံကြည်သောသူတွေကဘုရားသခင်ရဲ့တာဦးဖြစ်ခွင့်ရတယ်သေခြင်းကိုအောင်သောသူတွေဖြစ်နေဘုရားသခင်ရှေ့မှာဘုရားသခင်ပြုတဲ့ယေရှုတော်ကိုခံစားရတယ်ကြောင်မလို့တိကောခန်းကြီး15အငယ်20မှာယခုမူကားခရစ်တော်သည်တည်ခြင်းမှထမြောက်တော်မူ၍အိပ်ပျော်သောသူတို့တွင်အူသီးသောအသီးဖြစ်တော်မူ၏ first fruit ဖြစ်တယ်လူပေါင်းတို့သည်အာရန်အားဖြင့်တည်ခြင်းသို့ရောက်သည်နှင့် need to လူပေါင်းတို့သည်ခရစ်တော်အားဖြင့်အသက်ရှင်ခြင်းသို့ရောက်ရကြလတန်းအူသားဖြစ်သောအူသီးဖြစ်သောယေရှုခရစ်တော်ရဲ့အူထမြောက်ခြင်းထဲမှာသင်နဲ့ကျွန်တော်ပါသွားပြီဖြစ်တယ်အဲ့ဒီရောက်ကိုယုံကြည်တယ်ဆိုရင်ယေရှုခရစ်တော်မိမိအသက်တာထဲမှာနေရာပေးတယ်ဆိုရင်သင်ကတာမန်ယုံကြည်သူမဟုတ်တော့ဘူးသင်ကဘုရားခင်ရှေ့မှာမှာတာဦးဖြစ်တယ်အာမင် first born ဖြစ်တယ်ဟာလေလုယာမိသားစုထဲမှာကိုကအငယ်ဆုံးသောသူနှုတ်ညာအလက်ဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ဘုရားခင်ရှေ့မှာမှာသင်ကယေရှုခရစ်တော်အဖြစ်တာဦးဖြစ်ခွင့်ရတာဖြစ်တယ်ဟာလေလုယာ first fruit ဆိုတာကဘုရားကငွေချေးကိုပဲပြောနေတာမဟုတ် first fruit ဆိုတဲ့အူသီးကအသင်းရဲ့ပိုင်ဆိုင်ထားတဲ့ဥစ္စာပစ္စည်းအချိန်အသီးနှံကိုပဲပြောတာမဟုတ်တော့ဘူးတိရစ္ဆာန်ကိုပဲပြောတာမဟုတ်ဘူးသင်ကိုယ်တိုင်ကယေရှုခရစ်တော်အဖင်အူထမြောက်တော်သူဖြစ်သွားပြီယေရှုခရစ်တော်အဖင်သင်သည်ရှင်ပြန်ထမြောက်တော်သူဖြစ်တယ်ယေရှုခရစ်တော်အဖင်ဘုရားခင်ပိုင်သောအူသီးများဖြစ်ကြတယ်ဒါကြောင့်တမန်ကျမ်းစာပြောတယ်အူသီးမှန်ရင်ပရမအူဆုံးပြောခဲ့တာပါလေဘုရားခင်အဖို့ဖြစ်ရမယ်ငါအတွက်သီးသန့်ခွဲထားရမယ်သင်သည်ဘုရားခင်အတွက်အူသီးဖြစ်တယ်ဆိုတာနားလည်သင်သည်လောကနဲ့ခွဲခွာဖို့လိုအပ်တယ်။ဘာကြောင့်လဲ။အူသီးမှန်သမျှကဖခင်နဲ့ပဲဆိုင်တယ်။ဖခင်ဥစ္စာဖြစ်တယ်။တွင်နေ၎င်းပဲယေရှုခရစ်တော်ကိုယုံကြည်သောသင်နဲ့ကျွန်တော်တို့လည်းပဲဖခင်ခင်ပိုင်သောအူဖွားသောသူတွေဖြစ်တော်တဲ့ကြောင့်ခရစ်တော်အဖြစ်ဖခင်ခင် အဝူဖွားသောသူတွေဖြစ်ခွင့်ရတဲ့အကြောင်းကျွန်တော်တို့ကဘုရားသခင်အတွက်တည်တံ့ခွဲထားမယ်သူတွေဖြစ်တယ်။သင်ကိုဘုရားသခင်အူအူတီကောင်းချီးမလားပေးခြင်းနဲ့သင်ကိုဘုရားသခင်အူအူတီဖြစ်နေကောင်းချီးပေးခြင်းနဲ့သင်အသက်တာအားဖြင့်ဘုရားသခင်ကြီးတော်မှုရာတွေကိုလှူဆောင်ခြင်းနဲ့သင်ကိုဘုရားသခင်ကူညီပေးခြင်းနဲ့ထောက်ပံ့ပေးခြင်းနဲ့မဆပေးခြင်းနဲ့အရင်ဦးဆုံးသင်ကဘာလုပ်ဖို့လိုရလဲလောကနဲ့ခွဲခွာပြီးဘုရားသခင်ရှေ့မှာငါကအူဖွားတော်သူဖြစ်တယ်။ငါကဘုရားနဲ့ပဲဆက်ဆိုင်တယ်ငါလောကနဲ့မဆက်ဆိုင်ဘူး။ဒီကိုယ်တိုင်းနားလည်ပြီးဘုရားခင်ရှိတော်မှောက်မှာမိမိရဲ့အသက်တာကိုစက္ကန့်အနံမှုဖြစ်တယ်။ဒါကြောင့်ဒီနေ့မှာနည်းနည်းသောဦးတည်ရဲ့နည်းနည်းသောအကြောင်းအရာပါလဲဆိုရင်ငွေကြီးလည်းမဟုတ်ဘူးအချိန်လည်းမဟုတ်ဘူးအဲ့ဓာဒီလည်းပါဝင်တယ်တော့အဲ့ဓာဒီရဲ့အထက်မှာသင်ကိုယ်တိုင်းကငါကဦးတည်ဖြစ်တယ်ဆိုတော့ကိုနားလည်ပြီးယေရှုကိုယုံကြည်ထားတဲ့မြည်သူမဆိုဦးတည်ဖြစ်တယ်ဆိုတာနားလည်ပြီးဘုရားခင်ရှိတော်မှောက်မှာမိမိရဲ့အသက်တာကိုဦးတည်ကဲ့သို့စက္ကန့်အနံဖို့လိုအပ်တယ်။ဘုရားခင်တင့်အသက်တာအဖြစ်ကြီးစွာသောကောင်းမြတ်ဘုရားသူပေးချင်တာဖြစ်တယ်
ဒီ season အပြင်တင်းရဲ့အသက်တာမှာကောင်းကြီးဖြစ်မယ်ဆိုတော့ကိုကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုယ်ဝယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာတင်းအတွက်အဆင်ပြေရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ်။ Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါဦး။ဒါ့အပြင် Facebook မှာလည်း The City Yangon လို့ရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်တွေ poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်။The City Podcast ကိုနားထောင်ကြတဲ့ဖ ያ သခင်ရဲ့ထူကြသောဖွင့်ပြချက်နဲ့ကောင်းကြီးမင်္ဂလာများခံစားမိကြောင်းကျွန်တော်စုတောင်းရင်ဒီ season လေးကိုဒီမှာပဲပြန်လာပါရစေခင်ဗျာ။